Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဇူလိုင်လ6ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line meter 32နဲ့52တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမော်ပါရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါခြားသာပရင်းနေ့ညပိုင်းသတင်းတွေကိုတော့မဆုမနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်မြမအရေးအဖြစ်ရှာတဲ့နေရာမှာကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေကိုအရေးယူနိုင်တဲ့တာဝန်ခံမှုရှိရမှာဖြစ်ပြီးနိုင်ငံတကာရာသုခုံရုံးကအရေးယူနိုင်ဖို့လိုတယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကဒီနေ့ပြောလိုက်ပါတယ်ရုရှားတိုက်လေယာဉ်တွေဟာအမေရိကန်ရဲ့ဒရုန်းယာဉ်တွေကိုစီးရီးယားလေပိုင်နက်ထဲမှာအနောက်ရှက်ပေးခဲ့တယ်လို့အမေရိကန်ဘက်ကပြောပါတယ်ပြည်နိုင်ငံဘေကျင်းမြို့တော်မှာတော့အပူချိန်ပြင်းထန်လွန်းတဲ့အတွက်အပြင်ထွက်အလုပ်လုပ်တာတွေကိုရပ်ဆိုင်းထားဖို့ပြည်သူ့အစိုးရကအမိန့်ထုတ်ပြန်ထားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာရှားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်။နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကရင်ပြည်နယ်မြောက်ဝတီမြို့နီးမှာတော့ KNU KNL ဒေသခံကာကွယ်ရေး PDF ပူးပေါင်းတပ်တို့နဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပြီးတော့လက်နက်ကြီးတွေနဲ့ပစ်ခတ်လေကြောင်းကနေပါတိုက်ခိုက်မှုတွေဖြစ်နေပါတယ်။
ဒီနေ့မနေ့ကနေစပြီးတော့နောက်ပြီးမှတိုက်ပွဲဖြစ်တယ်ပေါ့ KNU KNLA ပူးပေါင်းတပ်ဖွဲ့နဲ့ကျွန်တော် PDF ပူးပေါင်းတပ်ဖွဲ့ပေါ့နော်အားလုံးကနေဒီစီးတိုက်ပွဲဖြစ်တယ
်ကရင်ဘက်ကစစ်ရေးသတင်းနဲ့အတူကချင်ဘက်မှာလည်းစစ်ကောင်စီတပ်နဲ့ကချင်လွတ်မြောက်ရေးတပ်ဖွဲ့ KNU တို့ကြားမှာစစ်ရေးတင်းမာနေစေဖြစ်ပါတယ်ကရင်နီပြည်နယ်ဖားဆောင်မြို့နယ်ဘက်မှာလည်းစစ်ကောင်စီကလေယာဉ်တွေနဲ့တိုက်ခိုက်နေပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့ပြောပြပေးပါမယ်ရှင်
ရုရှားဘက်ကပစ်လိုက်တဲ့ဒုံးကျည်ဒဇင်းဟာယူကရိန်းနိုင်ငံအနောက်ဘက်ကလဗီမြို့ကလူနေထိုင်ရာတစ်ခုကိုဒီနေ့မှထိမှန်ခဲ့တာကြောင့်၄ယောက်ထပ်မံတေဆုံးပြီးတော့၉ယောက်ဒဏ်ရာရသွားခဲ့ပါတယ်ဒီဒုံးကျည်ကြောင့်တိုက်ခန်းပေါင်း60လောက်ပျက်စီးခဲ့ပြီးတော့ကားအစီးရင်50လောက်လည်းပျက်စီးသွားတယ်လို့လဗီမြို့တော်ဝန်အန်ဒရီဇာဒိုဗီကပြောပါတယ်ဒါဟာမနစ်ကယူကရိန်းစစ်ပွဲစတင်ချိန်ကစပြီးတော့လဗီမြို့ကရဲသားတွေနေထိုင်တဲ့အခြေခံစောင့်အုံတွေပေါ်မှာအကြီးအမားဆုံးတိုက်ခိုက်မှုဖြစ်တယ်လို့လည်းသူကပြောပါတယ်ယူကရိန်းသမ္မတဇလင်စကီကတော့ရန်သူတွေကိုတေချာပေါက်ပြန်လည်တုံ့ပြန်တိုက်ခိုက်သွားမှာဖြစ်တယ်လို့ Telegram ကနေပြောထားပါတယ်။ CNN ရုပ်သံသတင်းဌာနနဲ့အင်တာဗျူးမှာတော့သူ့အနေနဲ့ရုရှားကိုတံပြန်ထိုးစစ်တွေစောစောစတင်ခြင်းပေမဲ့ပဲချင်းဆိုတာကတော့ American နဲ့ဥရောပမဟာမိတ်တွေစီကစီးရဲအကူအညီတွေရရှိမှုပေါ်မှာမူတည်တယ်လို့လည်းပြောပါတယ်။သူ့အနေနဲ့တံပြန်ထိုးစစ်တွေကိုစောစောစတင်ခြင်းကြောင့်ဘာကြောင့်လဲဆိုတော့တံပြန်ထိုးစစ်တွေကိုနောက်ချမှလုပ်မယ်ဆိုရင်နေရာတော်များများမှာမိုင်းထောင်ခံရပြီးတော့အဲ့လိုဆိုရင်ရန်သူတွေကိုအချိန်ပေးသလိုဖြစ်ပြီးမိုင်းတွေလည်းပို့ချပြီးတော့ရန်သူတွေဘက်ကခံစစ်တွေပြန်လာနိုင်တယ်လို့ပြောပါတယ်။ယူကရိန်းကရုရှားသိမ်းယူထားတဲ့သူတို့ရဲ့နယ်မြေတွေကိုပြန်လည်ရယူဖို့အတွက်ရုရှားကိုတံပြန်ထိုးစစ်တွေပြီးခဲ့တဲ့လမှာစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ရုရှားတိုက်လေယာဉ်တွေဟာအမေရိကန်လေယာဉ်တွေနဲ့မတော်တဆမှုတွေပြိပခါတွေကိုပို့ပြီးတော့မှဖြစ်ပွားနိုင်ခြင်းမြင့်စေတဲ့ရန်လိုတဲ့လေကြောင်းပြန်တမ်းမှုတွေကိုစီးရီးယားဝေဟင်ပေါ်မှာလှုပ်ဆောင်ခဲ့တယ်လို့အမေရိကန်လေတပ်ကပြောပါရယ်ရုရှား SU-35 ဂျက်တိုက်လေယာဉ်ကအမေရိကန် MQ-9 Reaper လေယာဉ်နောက်ကိုကပ်ပြီးတော့မီးရှို့တွေပစ်ခဲ့ပါရယ်ဒါကြောင့်အမေရိကန်လေယာဉ်ဟာတင်းရှောင်ခဲ့ရတဲ့ရုပ်တံဖိုင်ကိုအမေရိကန်လေတပ်ဦးစီးချုပ်ကထုတ်ပြန်ပါရယ်ပြစ်လွတ်လိုက်တဲ့မီးရှို့တွေထဲမှာလည်းလေဒီတွေတက်ဆင်ထားတာကိုတွေ့ရပါတယ်ဒေသစံတော်ချိန်မနက်10:00ခွဲနောက်ပိုင်းမှာတော့စီးရီးယားဝေဟင်ဘော်ကိုပြန်တမ်းနေတဲ့အမေရိကန်လေယာဉ်တွေက3စီးကိုရုရှားလေယာဉ်တွေကလိုက်နှောက်ရှက်ခဲ့တယ်လို့အမေရိကန်အလဲပိုင်းတိုင်းစစ်ဌာနချုပ်ပေါင်းဆက်တပ်ဖွဲ့လေကြောင်းကုတ်ကဲရေးမှူးဒုတိယဗိုလ်ချုပ်ကြီး LS ကပြောပါတယ်စီးရီးယားနိုင်ငံတွေကဒီလိုမျိုးရုရှားတပ်တွေရဲ့ဗျမ်းမာလုပ်ရက်တွေကိုရပ်ဖို့နဲ့အိုက်ဆက်စစ်သွေးကြတွေကိုတွန်းလှန်မှုအာရုံစိုက်ပြီးစ조사မှုတွေဆက်လုပ်ဖို့အတွက်အလုသဘောဆန်တဲ့လေတပ်စံတပ်မိုးတွေကိုလိုက်နာဖို့ကိုလည်းသူကတိုက်တွန်းထားပါတယ်။စီးရီးယားမှာ IS အကြမ်းဖက်အဖွဲ့ရဲ့ချင်းချောက်မှုကိုတိုက်ဖျက်ဖို့အမေရိကန်တပ်ဖွဲ့ဝင်900ဝန်းကျင်လောက်လက်ရှိမှာဆင်လွတ်ထားပါတယ်ရှင်
။လက်နက်ကိုင်ပဋိပက္ခတွေအတွင်းကလေးသင်ငယ်တွေနဲ့ပတ်သက်လို့ကုလသမဂ္ဂကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့မနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးပွဲကျင်းပခဲ့ပါတယ်။ပြည်ကနေတဲ့အတွင်းကဘာတပွန်းကလေးငယ်တွေပေါ်မှာကြီးမားတဲ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ရပေါင်း 28,000 ကျော်အတီးပြုတ်ပေါ်ထုတ်နိုင်ခဲ့တဲ့အကြောင်းကလေးငယ်များအရေးဆိုင်ရာကုလသမဂ္ဂအတွင်းမှူးချုပ်ရဲ့အထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကပြောပါရယ်ကလေးငယ်ပေါင်း 19,000 နီးပါးအကြီးကျယ်အခွင့်အရေးချိုးဖောက်မှုရဲ့ဒဏ်ကိုခံခဲ့ရပြီးတော့ဒီထဲက 8,600 ကျော်ဟာတပ်ဖြတ်ခံရဒါမှမဟုတ် ကိုလအင်ကဆုံးရှုံးခဲ့တာတွေကိုအစင်ခံစားမှာဖော်ပြထားပါတယ်။2022ခုနှစ်အတွင်းရုရှားတပ်ဖွဲ့တွေနဲ့ဆက်နွယ်နေတဲ့အဖွဲ့အစည်းတွေရဲ့လက်ချက်ကြောင့်ယူကရိန်းမှာကလေးငယ်136ယောက်အသက်ခံခဲ့ရတဲ့အကြောင်းအမေရိကန်နဲ့ဗြိတိန်နိုင်ငံတွေကကိုယ်စားလှယ်တွေကပြောပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားတမ်ဘတ်ကြီးကတော့ဒီဆွဆွဲချက်တွေဟာရုရှားကိုတသက်နာမည်ဖျက်ဖို့ဆွဆွဲချက်တွေလို့ညှင်းဆို့သွားခဲ့ပါတယ်။လုံခြုံရေးကောင်စီဖွဲ့ဝင်15နိုင်ငံကိုတင်သွင်းတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာမှာပြည်ပကတွေအတွင်းကလင်းငယ်တွေကိုတပ်ဖြတ်မှုခြေလိုက်အင်္ဂါဆုံးရှုံးရတဲ့အခြေအနေတွေပြင်လိမ်ပိုင်းဆိုင်ရာကြမ်းဖက်မှုပြန်ပြီးဆွဲမှုနဲ့လက်နက်ကိုင်အဖွဲ့ဝင်တွေအဖြစ်အတင်းကျပ်ဝင်ခိုင်းတာတွေကျောင်းတွေဆေးရုံတွေတပ်ခွင်နဲ့အကူအညီရပိုင်ခွင့်တွေပိတ်ပင်ခံရတာတွေထည့်သွင်းထားပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတစ်ဝှမ်းမှာကလေးငယ်တွေထိခိုက်စေတဲ့စာသင်ကျောင်းနဲ့ဆေးရုံတွေတိုက်ခိုက်ခံရတဲ့ဖြစ်ရပ်တွေနဲ့အရင်နှစ်တွေကလည်းစာရင်2022ခုနှစ်အတွင်းမှာနှစ်ဆကျော်ရာဂိုင်နှုန်းအဖြစ်130ရာဂိုင်နှုန်းတိုးလာတဲ့အကြောင်းလဲအစိုးရခန်းဆောင်မှဖော်ပြထားပါတယ်ခင်ဗျာ
။အိုမန်ပင်လယ်ကွေ့ထဲမှာအီရန်သင်္ဘောနဲ့တိုက်မိခဲ့တဲ့ Richmond Barrager ဂျင်နန်တင်သင်္ဘောကိုဖမ်းဆီးဖို့အတွက်တရားရုံးအမိန့်ကိုရရှိထားတယ်လို့အီရန်နိုင်ငံကပြောကြောင်းကိုအီရန်အစိုးရပိုင်း IRINN သတင်း Agency မှဖော်ပြလိုက်ပါတယ်။ဘာဟားမားနိုင်ငံပိုင်နဲ့ Richmond Barrager ဂျင်နန်တင်သင်္ဘောနဲ့အီရန်သင်္ဘောတို့တိုက်မိခဲ့တာဖြစ်ပါတယ်။အီရန်သင်္ဘောပေါ်မှာပါတဲ့လူ9ယောက်ထဲက9ယောက်အပြင်းထန်ဒဏ်ရာရသွားတယ်လို့ Homoscan ပြည်နယ်ပင်လယ်ရေကြောင်းရှာဖွေကယ်ဆယ်ရေးဌာနကိုကိုးကားပြီးတော့သတင်းမှာဖော်ပြပါတယ်။အမေရိကန်ရေတပ်ကတော့သူတို့အနေနဲ့ Oman ပင်လယ်ကွေ့ထဲမှာရှိတဲ့ဂျင်နန်တင်သင်္ဘောနှစ်ဆင့်ကိုအီရန်ဘက်ကဖမ်းဆီးသိမ်းယူတာမလုပ်နိုင်အောင်ကာကွယ်တဲ့အနေနဲ့ဂျာဝင်ဟန်တားထားတယ်လို့ပြောပါတယ်။ဒီ Vortex သူတေသနာကုမ္ပဏီရဲ့အချက်လက်မှတ်တမ်းတွေအရကတော့ကဘာပေါ်ကပင်လယ်ကမ်းလွန်ကနေထွက်ရှိတဲ့ရေနံစိမ်းနဲ့တခြားလောင်စာစီတွေတဲက၅ပုံတစ်ပုံဟာဟာမတ်ဇီလက်ကြားကိုဖျက်ပြီးတော့သွာလာနေရတာဖြစ်တယ်ဆိုပြီးဖော်ပြထားပါတယ်ရှင
်ဗီယူအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း၉နာရီကနေ၁၀နာရီထိပိုင်းဒိုမီတာ32 kHz 9383နဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တကျမှာလိုင်းလိုက်မီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်။ဖြူရီကနေခြေတော်ရင်းနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံရဲ့ပဋိပက္ခအဆုံးသတ်ရေးနိုင်ငံရေးအဖြေရှာတဲ့အခါဘလို့ပဲအဖြေရှာရှာကျူးလွန်ခဲ့တဲ့လူခွေချိုးဖောက်မှုတွေကိုအေးအေးယူနိုင်တဲ့တာဝန်ခံမှုရှိရမှာဖြစ်ပြီးတော့နိုင်ငံတကာယာစုခုံရုံးကအေးအေးယူနိုင်ဖို့လိုတဲ့အကြောင်းလူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗော်ဂါတက်ကဒီကနေ့ဂျနီဗာမှာကျင်းပတဲ့လူခွေကောင်စီအစည်းအဝေးမှာပြောဆိုသွားခဲ့ပါတယ်
။ The path out of this crisis must be anchored in accountability for the grave human rights violations and other violations of international law.
လက်ရှိကြက်တဲကလွန်မြောက်နိုင်တဲ့နီလန်းဟာဆက်လက်ပေါ်ပေါက်နေတဲ့အထူးစိုးရိမ်စရာလူခွေချိုးဖောက်မှုတွေနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုအေးအေးယူနိုင်တဲ့တာဝန်ခံမှုရှိရမယ်ဆိုတဲ့အချက်ပေါ်မှာအလေးနက်ထားဖို့လိုပါတယ်။လူခွေချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်ခုံရုံးကနေအေးအေးယူနိုင်ရေးလွှဲပြောင်းပေးဖို့လုံခြုံရေးကောင်စီကိုကျွန်တော်တိုက်တွန်းချင်ပါတယ်ဆိုပြီးတော့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗော်ဂတ်တကပြောဆိုသွားတာပါ။အနာဒိမီနောက်ပိုင်းမြန်မာနိုင်ငံမှာစစ်တပ်ရဲ့လက်ချက်ကြောင့်အ ਨੇ စုံလူ3,800ကျော်တေဆုံးခဲ့ပြီးလူပေါင်း 23,000 ကျော်ဖမ်းဆီးခံခဲ့ရတဲ့အကြောင်းယုံကြည်စိတ်ချရတဲ့သတင်းတွေကိုကိုးကားပြီးတော့မဟာမင်းကြီးဗော်ဂတ်တက်ကပြောဆိုသွားပါတယ်။တကယ်တမ်းတေဆုံးခဲ့သူတွေနဲ့ဖမ်းဆီးခံရသူတွေရဲ့အရေးအတွက်ဟာဒီထက်ပိုနိုင်တယ်ဆိုတာကိုလည်းပြောဆိုသွားပြီးတော့စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တွေအတွင်းလူခွေချိုးဖောက်မှုတွေကိုအဖြစ်အပျက်တချို့ကိုလည်းဥမာပေးထောက်ပြပြောဆိုသွားပါတယ်။မြန်မာနိုင်ငံရဲ့လူခွေအခြေအနေနှုတ်တိုက်အစိုးရခန်းစာတင်သွင်းရမှာပုံမဆိုးဝါလာတဲ့အနေအထားပေါ်ဆိုရင်ရတဲ့အကြောင်းနဲ့တိုးတက်မှုမရှိတာကိုလူခွေကောင်စီအဖွဲ့ဝင်နိုင်ငံတွေကလည်းတင်ပြဆွေးနွေးခဲ့ကြပါတယ်။စစ်ကောင်စီရဲ့လူခွေချိုးဖောက်မှုတွေကိုအေးအေးယူရမှာစစ်လက်နက်ရောင်းချတာပိတ်ပင်ဖို့စစ်တပ်ရဲ့ဝင်ငွေရရှိနိုင်တဲ့လမ်းတွေကိုပိတ်ပင်အေးအေးယူဖို့နဲ့တရားဝင်မှုညှင်းပယ်ဖို့အမေရိကန်ပြည်ထောင်စုဗြိတိန်နိုင်ငံတွေကကိုယ်စားလှယ်တွေနဲ့လူခွေကိုယ်စားလှယ်တွေကတိုက်တွန်းပြောဆိုကြပါတယ်။ဒီချိန်ထဲမှာပဲရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့အချက်တွေကိုမိမောင်းထုတ်ပြပြီးတော့အတင်းကျပ်နေရပြန်ပို့တာမျိုးတွေကိုတားမြစ်ဖို့နိုင်ငံတကာအတိုင်းပိုင်းကိုကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွေကိုယ်စားလှယ်တောမ်အန်ဒရူးစ်နဲ့တခြားကိုယ်စားလှယ်တွေကတိုက်တွန်းသွားခဲ့ပါတယ်ခင်ဗျာ။
တမ်းပေါင်းများစွာသောမြန်မာပြည်သူတွေဟာစစ်တပ်ရဲ့စစ်အုပ်ချုပ်မှုအောက်မှာဆင်းရဲဒုက္ခတွေခံစားနေကြရပြီးတော့ဆရာနာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံရဲ့လူခွေအခြေအနေဟာတိတိတသားဆိုးဝါးလာခဲ့တယ်လို့ဗြိတိန်လူခွေဆိုင်ရာတမ်းမတ်ကြီး Rita French ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့53ချိန်မြောက်ကုလသမဂ္ဂလူခွေညီလာခံမှာပြောကြားလိုက်ပါတယ်။မြန်မာစစ်တပ်ဟာလေကြောင်းကတိုက်ခိုက်မှုတွေအပြင်ညှဉ်းပန်းနှိပ်စက်တာ၊လိမ်မိုင်းဆိုင်ရာနဲ့ကြားမကွဲပြားမှုကိုအခြေခံတဲ့အကြမ်းဖက်မှုတွေအရက်သားတွေပေါ်မှာကျူးလွန်နေတယ်လို့ပြောပါတယ်။ ခိုင်လုံတဲ့သတင်းအချက်အလက်တွေအရတော့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီလိုအပ်နေသူက18တန်းခွဲကျော်ရှိပြီးကလေးငယ်တွေအပါအဝင်ထောင်နဲ့ချီတဲ့အရက်သားတွေဖမ်းဆီးခံထားရပြီးညှဉ်းပန်းနှိပ်စက်တာအပြင်တချို့ဆိုရင်အသက်ပါဆုံးရှုံးရတယ်လို့တာမန်ကြီးကပြောပါတယ်။နိုင်ငံရေးအကျဉ်းသား1000ကျော်လည်းထိန်းသိမ်းခံထားရဆဲဖြစ်ပါတယ်။ဒါအပြင်စိုက်ကလုန်းမိုခါဒဏ်တင့်ခဲ့တဲ့သူတွေကိုအကူအညီပေးမဲ့အစီအစဉ်ကိုစစ်ကောင်စီကဟန်တားထားတယ်ဆိုတာကိုကြားသိရတဲ့အတွက်အထူးစိုးရိမ်မိကြောင်းကိုလည်းတာမန်ကြီးကပြောပါတယ်။စစ်ကောင်စီရဲ့ဒီလုပ်ရက်တွေကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်ကပြစ်မှတ်ထားတန်ခတ်ရေးယူတာအပြင်နိုင်ငံတကာအတိုင်းဝိုင်းကြမှာနီလန်းပေါင်းစုံနဲ့အရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံထဲမှာရှိတဲ့ပြစ်မှုကျူးလွန်တွေကိုအရေးယူခြင်းမရှိတဲ့လုပ်ရက်တွေအဆုံးသတ်ရေးအတွက်ရည်ရွယ်ပြီးတော့ဒီထက်ပိုပြီးနိုင်ငံတကာအတိုင်းဝိုင်းကဘာတွေများလှုံ့ဆော်ပေးလို့ရနိုင်ပါဦးမလဲဆိုတာကိုလည်းတာမတ်ကြီးရီတာဖရန့်ကအဆုံးသတ်မှာထည့်သွင်းမေးမြန်းခဲ့ပါတယ်ရှင်
မဆက်ကောင်စီဟာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေနဲ့လှုပ်ခွေလေးစားလိုက်နာသူတွေရဲ့အသံတွေတိတ်သွားအောင်ဒီဂျစ်တယ်နည်းပညာသုံးချမှုကိုတင်းကျပ်စွာကန့်သတ်ချုပ်ချယ်ထားတယ်လို့ဗြိတိန်ခြေစိုက်လှုပ်ခွေအဖွဲ့ Article 19ကဆွစ်ဇာနိုင်ငံဂျနီဗာမြို့မှာကျင်းပတဲ့လှုပ်ခွေကောင်စီမှာဒီနေ့တင်ပြသွားပါတယ်မြန်မာနိုင်ငံမှာထုတ်ပြန်ထားတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေဟာလွတ်လပ်စွာဒီဂျစ်တယ်နည်းပညာအသုံးချခွင့်အတွက်အကြီးမားဆုံးအဟံတာဖြစ်နေပြီးတော့ဒီဥပဒေနဲ့ပဲသတင်းတောက်တွေသတင်းမီဒီယာလုပ်ငန်းလုပ်ကိုင်နေသူတွေလူခွင့်ရေးကိုခုခံကာကွယ်သူတွေဆရာဆရာမတွေကျောင်းသားတွေနဲ့စေုပ်ချုပ်ရေးကိုစန့်ကျင်သူတွေကိုမကြသေးခင်ကာလတွေအတွင်းမှာပဲဖမ်းဆီးထောင်ချတာအပြင်တချို့ဆိုတေးတမ်းမှာချမှတ်ခံခဲ့ရတယ်လို့ Article 19အဖွဲ့ကပြောပါတယ်တစ်ဖက်မှာ Digital နည်းပညာအသုံးချမှုကိုအဲ့လိုကန့်သတ်ထားပေမဲ့စစ်တပ်ကိုလိုလားသူတွေကဒီမိုကရေစီလိုလားသူတွေရဲ့ online account တွေကတဆင့်ဖန်စီထောင်ချမယ်အသက်အန္တရာယ်ပြုမယ်ဆိုတဲ့ချင်းချောက်မှုတွေကိုအချိန်မြင့်လှုပ်ဆောင်လာနေတယ်လို့ကုလသမဂ္ဂလူခွင့်ကောင်စီမှာ Article 19အဖွဲ့ကိုယ်စားလှယ်ကတင်ပြသွားခဲ့ပါတယ်ခင်ဗျာ
တရုတ်နိုင်ငံဘေကျင်းမြို့တော်မှာတော့ရာသီဥတုအပူချိန်တိတ်ပြီးတော့ပြင်းလွန်တဲ့အတွက်အိမ်အပြင်မှာလုပ်ကိုင်တဲ့လုပ်ငန်းတွေအားလုံးရပ်ဆိုင်းထားဖို့ကုမ္ပဏီတွေကိုအစိုးတရုတ်ဆိုရကအမိန့်ထုတ်ထားပါတယ်ဒီလိုပဲအိန္ဒိယနိုင်ငံဘက်မှာလည်းပြီးခဲ့တဲ့လတုန်းကရာသီဥတုအလွန်အမင်းပူပြင်းတာကြောင့်လူဦးရေထူထပ်တဲ့မြောက်ပိုင်းဥဒပါရဒိစ်နဲ့အရှေ့ဘက်ဘီဟားပြည်နယ်တွေမှာလည်းပြီးခဲ့တဲ့ရက်ပိုင်းတုန်းကလူ66ယောက်ထပ်မင်းအသက်ဆုံးခဲ့ရပါတယ်ရှင်ကျသာပရင်းနေညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကျမစုမုံကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ကရင်ပြည်နယ်မြောက်ရီမြို့အနီးမှာ KNU KNLA ဒေသခံပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားမှာဒီကနေ့မနက်အစောပိုင်းတုန်းကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။နှစ်ဖက်တိုက်ပွဲတွေကနေ့စဉ်နှီးပါရှိနေတာပါ။မနေ့တုန်းကလည်းလက်နက်ကြီးနဲ့လေကြောင်းကနေတိုက်ခိုက်လို့ထိခိုက်သေးဆုံးသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြောက်ဝတီဘက်ကတိုက်ပွဲစီရေးအခြေအနေတချို့ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြောက်ဝတီမြို့တဝိုက်မှာ KNU KNLA ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားနေ့စဉ်ဆိုသလိုတိုက်ပွဲတွေဖြစ်နေပြီးထိခိုက်ဒဏ်ရာရတာတွေလည်းရှိနေတာပါ။ဒီကနေ့ဇူလိုင်လ6ရက်နေ့မနေ့အစောပိုင်းမှာတော့မြောက်ဝတီမြို့နီးပွင့်လင်းအေးမြန်ရွာမှာနှစ်ဖက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်ဆိုပြီး KNL PDF ပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ
်။ဒီနေ့မနေ့ကနေစပြီးတော့မြောက်ပြည်မှာတိုက်ပွဲဖြစ်တယ်ပေါ့။အဲဒါတော့မြောက်ပြည်မျိုးရနီးနာကျွန်တော်သုံးကြားလို့ခေါ်တာပေါ့နော်။ပွင့်လင်းအေးမြန်လို့လည်းခေါ်တယ်။အဲရွာနာမှာတိုက်ပွဲဖြစ်တယ်။တိုက်ပွဲဒီလက်နက်ကြီးနဲ့ရန်ကန်ပြည်နယ်တဲ့သူတို့ KNU KNL ပူးပေါင်းတပ်ဖွဲ့နဲ့ကျွန်တော် PDF ပူပေါင်းတပ်ဖွဲ့ပေါ့နော်အားလုံးကနေဒီစစ်ကူရင်းနဲ့တိုက်ပွဲခီးတွေ့တိုက်ပွဲဖြစ်တယ်ခီးတွေ့တိုက်ပွဲဖြစ်တော့ဟို9ရက်နေ့ကဆိုလို့ရှိရင်အသက်25နှစ်အရွယ်ဥပြင်ဝင်ဆိုတဲ့လူကပုံရိပ်ရှင်ဘုံကြီးရောင်းဝင်းနဲ့မှမိုင်းရင်းပြီးတော့ပြေဆုံးသွားသူတို့ကဘယ်လိုဆိုမှ PDF ကြီး KNU KNL ဒီနားကိုဝင်ထွက်နိုင်တယ်ဆိုတော့အတိအင်းနဲ့သူတို့ကမိုင်းထောင်လာတာဘုံကြောင်ဝင်းနဲ့မှကိုထောင်လာတာဟုတ်ကဲ့
ဒီကနေ့တိုက်ပွဲကပြင်းထန်တဲ့အကြောင်းဒေသခံတဦးကလည်းပြောပါတယ်ဒေသခံတွေအတွက်ကတော့လေရင်တန်တွေလက်နက်ကြီးတန်တွေကြားရင်ကိုပဲစိုးရိမ်ထိတ်လန့်နေကြရတယ်လို့လည်းအဲ့ဒီဒေသခံကပြောပါတယ
်။မြို့ပြတာဟိုမြစ်ပလင်းမြိုင်နဲ့ဒီဟိုလေသုံးတရားနဲ့အဲ့ဒီဘက်ကိုပြန်ဖြစ်တယ်မြစ်ပလင်းမြိုင်တော့မဟုတ်ဘူးအဒီကတော့လေအသွားနှမ်းမှာပေါ့အဲ့လိုပြန်လိတိလိတိကောင်နဲ့မြစ်ပလင်းမြိုင်သွားတဲ့ဂျာထဲမှာဖြစ်နေတာဒီကူကူတော့ကွမ်းကွမ်းနဲ့အဲ့ဒါသမီးအိုးတဲ့သမီးအိုးနှီးအိုးနေတော့လောက်တော့မီးလည်းတစ်ချက်ပြက်သွားတယ်အဲ့ဒီဟိုဘက်ကိုလို့ဆိုတာသမီးအိုးတဲ့ရမလားထားပြရမလားအဲ့လိုဖြစ်နေတာမီးကတော့နီးနာတယ်လို့ဟုတ်လားအဲ့တော့ကျဲချတယ်ပဲအပြစ်တာတော့ဘယ်ဘက်ပြစ်လဲတော့မသိဘူ
းဒီကနေ့တနေ့လုံးလက်နက်ကြီးတန်တွေကြားနေရပြီးပြီးခဲ့တဲ့ရက်ကလည်းလက်နက်ကြီးကြီးစံတွေကြားရောက်ပောက်ကွဲလို့ထိခိုက်ဒဏ်ရာရသူတွေလည်းရှိတယ်လို့လည်းပြောပါတယ်ကရင်မျိုးသားစီယုံတက်မာ6ချင်းချုပ်ရာကြိုင်စိတ်ကြီးမြို့နယ်ထဲမှာလည်းဒ ဒေသခံပူးပေါင်းတပ်ဖွဲ့တွေကစစ်ကောင်စီရဲ့စခန်း၃ခုနဲ့စစ်သေးဂိတ်တစ်ခုကိုဇွန်လ29ရက်နေ့ကနေဇူလိုင်လ5ရက်နေ့အထိတိုက်ခိုက်ခဲ့တာတွေရှိခဲ့ပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံတွေတေဆုံးတာထိခိုက်ဒဏ်ရာရတာတွေလည်းရှိနေပါတယ်ရှင်။
ဒါကတော့ကရင်ပြည်နယ်မြဝတီဘက်ကစစ်ရေးအခြေအနေကိုမအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါလေရှင်။ဆက်ပြီးတော့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုလည်းတဆက်တည်းတင်ပြချင်ပါသေးတယ်။စစ်ကောင်စီတပ်နဲ့ကချင်လူမျိုးရေးတပ်ဖွဲ့ KIA တို့အကြမ်းမှာနှစ်ဖက်စစ်ရေးတင်းမာနေဆဲဖြစ်တာကြောင့်နမ်ဆန်ရန်ကျေးရွာမှာကြန့်ရှိနေတဲ့ဒေသခံပြည်သူတွေဟာဒီကနေ့ဘေးလွတ်ရာအရက်တွေကိုပြောင်းရွှေ့နေကြရပါတယ်။ဒီလိုပြောင်းရွှေ့သွားတဲ့သူတွေထဲမှာတော့ရွှေလာပြီးတော့တူဖော်တဲ့တခြားဒေသကလူတွေလည်းပါပါတယ်။စစ်ကောင်စီတပ်ကနမ်ဆန်းရံကိုထိန်းချုပ်ဖို့ရည်ရွယ်တယ်ဆိုရင်တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်လာနိုင်တယ်လို့ KIA ဘက်ကလည်းပြောပါတယ်။ကချင်ပြည်နယ်ဘက်ကစစ်ရေးနောက်ဆုံးအခြေအနေကိုကိုစံကျော်ကတင်ပြပေးပါမယ်ရှင်
။ဒီလ3ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တဲ့နောက်ဝိုင်းမော်မြို့နယ်နမ်ဆန်းရံကျေးရွာကဒေသခံတွေဟာစစ်ဘေးလွတ်ရာကိုစတင်ပြောင်းရွှေ့ခဲ့ကြတာပါ။ဒီကနေ့မှာတော့ကြံနေတဲ့ရွာသားတွေအပါအဝင်ရွှေတူးပေါ်ဖို့လာရောက်သူတွေပါနမ်ဆန်းရံကနေထွက်ခွာသွားကြပြီလို့ဒေသခံတူက VOA ကိုပြောပါတယ
်။နမ်ဆန်းရံကအလုံးကဒီလိုရတယ်သူကလူမျိုးရမယ်ကိုကားနဲ့ကိုပြောကြတယ်အခုကဆန်ဆောင်ပါဆောင်ဆန်ဆောင်ဒါလည်းရှိတယ်ဟိုမြတ်ပါတိုင်းကဒီမှာရွာပြန်ပြီးဘုရားပန်းတိုင်းသုတ္တမစုပန်းနေကွန်ပျူတာနဲ့လာပူထားတဲ့အင်ဂျင်နေရာကျော်တော့မရှိရအခုအဲ့ဒါအခုလူကတော့တော်တယ်ဆက်တော့ပြောဘေးပေါင်းကြည့်မှရွှေကျင်တော့โอ้เวียละวันละชาเรติดาสุชีดุขายะเดอะญาชิกูดูละปิงะอะกงเปียงจะ
တိုက်ပွဲဖြစ်ပွားပြီးနောက်နတ်ဆန်ရံရွာကိုစွန့်ခွာသွားသူတထောင်ကျော်လောက်ရှိနိုင်မယ်လို့လည်းခန့်မှန်းပါတယ်။နတ်ဆန်ရံရွာသားတွေဟာဝိုင်းမော်မျိုးကကက်သလစ်ဖျားကြောင်၊ဂဇူးကနှစ်ချင်းဖျားကြောင်စတဲ့နေရာတွေကိုတိမ်းရှောင်တာရှိတယ်လို့တချို့ကတော့လိုင်စာမျိုးကိုတိမ်းရှောင်နေကြပါတယ်။ဒီလ၄ရက်နေ့မှာတော့ဗမော်မှာရှိတဲ့စစ်ကောင်စီတပ်တွေနတ်ဆန်ရံကိုအင်အားဖြည့်တင်းလာတာကြောင့်စစ်ကောင်စီတပ်နဲ့ KIA အကြမ်းတိုက်ပွဲထပ်မံဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေကြောင်း KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ်။တဆက်ထမ်းမှာပဲစစ်ကောင်စီတပ်ကနန်းဆန်ရံဒေသကိုထိန်းချုပ်ဖို့ရည်ရထားတဲ့ဆိုရင်တိုက်ပွဲတွေဆက်လက်ပြင်းထန်လာဖို့ရှိကြောင်းလည်းသုံးသပ်ထားပါတယ
်အခုဖြစ်ပြီးတော့တနက်ကနေဘာမှမကြားဘူးခင်ဗျအဲ့ညင်းနေပါတယ်ညင်းတော့မနေ့ကတော့မင်းဒီတပ်ပေါ်တော့မရှိဘူးဒါပေမဲ့ဟိုလေးနှစ်ကြီးနဲ့ရမ်းပြတာတော့ရှိပါတယ်မနေ့ကတော့မနေ့ပိုင်းကလည်းညနေပိုင်းမိဆယ်လောက်ချာပြီးမှတစ်ခေါက်လောက်အဲ့ဒါမျိုးတွေပြည့်တယ်ရှိပါလားအဲသူတို့ဘက်ကရည်ချက်ကအဲ့ဒီနမ်ဆန်းညာပတ်ဝန်းကျင်ပေါ့အဲသူတို့ပြန်ထိချုပ်ခြင်းနဲ့တဘောနဲ့တိုက်တယ်ဆိုလို့ရှိရင်တော့အဲဒီတပ်ပေါ်တော့ဒီနေ့ရှင်းနိုင်ပါတယ်ဆက်ပြီးပို့တော့အလားလာတော့ပုံများပါတယ်
နတ်ဆန်ရံရွာအနီးမှာဇွန်လ16ရက်နေ့ကလည်းစစ်ကောင်စီတပ်နဲ့ KIA အကြမ်းတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။နတ်ဆန်ရံရွာဟာမြေကြီးနားဗမော်ကားလမ်းပေါ်မှာတည်ရှိပြီး KIA ဌာနချုပ်လိုင်စာနဲ့15မိုင်ဝန်းကျင်ကန်အကွာမှာရှိတာပါ။အရင်ကဒီရွာမှာအင်ဂျီ600ကျော်လောက်ရှိတဲ့ရွာကြီးဖြစ်ပါတယ်။2011ခုနှစ်ကချင်တကြော့ပြန်စစ်ပွဲဖြစ်ပွားချိန်မှာဒေသခံတွေအားလုံးကျေးရွာကိုစွန့်ခွာခဲ့ကြပြီး2019မှာပြန်လည်အခြေချနေထိုင်ခဲ့ရကအခုတခါထပ်မံတိမ်းရှောင်ကြရတာလည်းဖြစ်ပါတယ်။ဝိုင်းမော်မြို့နယ်နတ်ဆန်ရံရွာမှာစစ်ကောင်စီနဲ့ KIA အကြမ်းစီရေးတင်းမာမှုတွေမြင့်တက်နေတဲ့တချိန်တည်းမှာပဲဝိုင်းမော်မြို့နယ်မြကြီးနားကံပိုက်တေလန်းကစတုံးဒေသဘက်မှာလည်းနှစ်ဖက်တပ်တွေအကြားအခုချိန်ထိစီရေးတင်းမာနေပါတယ်စတုံးဘက်မှာတော့ပြီးခဲ့တဲ့မေလ26ရက်ကစတင်ပြီးတိုက်ပွဲဖြစ်ခဲ့ရကဒီလ4ရက်နေ့ကတော့ KIA ကတက်စကန်တစ်ခုစုပ်ခွာပေးခဲ့ရပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုစံကြော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကယားကရင်ပြည်နယ်ဘက်ကစစ်ရေးအခြေအနေသတင်းကိုလည်းတင်ပြပေးကြပါတယ်စီရေးပြင်းထန်နေတဲ့ကရင်နီပြည်လို့ခေါ်တဲ့ကယားပြည်နယ်ဖားဆောင်မြို့နယ်တွင်ကကြောက်ပဲညိုကြီးရွာမှာဒီကနေ့နေကင်းမိုင်းလောက်တုန်းကစစ်လေရင်နဲ့လာရောက်ပြီးတော့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာနေတလုံးမိလောင်ပျက်စီးခဲ့တယ်လို့စစ်ဘေးကိုတင်းချောင်နေရတဲ့ဒေသခံတွေကပြောပါတယ်။စစ်ကောင်စီဟာသူတို့အသိမ်းခံထားရတဲ့တပ်စခန်းတွေကိုပြန်ပြီးတော့ရနိုင်မှုအတွက်လက်နက်ကြီးတွေနဲ့ပြည့်လေရင်တွေအစမတန်အသုံးပြုပြီးတော့တိုက်ခိုက်လာနေတယ်လို့ကရင်နီပြည်နယ်အတိုင်းအမြန်ကန်ကောင်စီ KSCC ရဲ့ဥက္ကဋ္ဌကပြောပါတယ်။ကရင်နီပြည်နယ်ဘက်ကနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုတော့အလိမ်မှာပြောပြပေးပါရှင်။
ကရင်နီပြည်ဖားဆောင်မြို့အနီးကြောက်ပဲညိုကျေးရွာမှာဒီကနေ့ဇူလိုင်လ6ရက်နေကင်းပိုင်းလောက်ကစစ်ကောင်စီတပ်ဖွဲ့တွေလေရင်နဲ့ပုံကျဲတိုက်ခိုက်ခဲ့တယ်လို့အနီးအနားမှာရှိတဲ့စစ်ရှောင်းဒေသခံတအူးက VOA ကိုပြောပါရယ် ဒီကနေ့မနက်ပိုင်းကတည်းကလက်နက်ကြီးတိုက်ခတ်တဲ့တွင်ခက်စိတ်စိတ်ကြားခဲ့ရပြီးနေကင်းပိုင်းလောက်မှာတော့စစ်လေရင်နဲ့လာတိုက်ခဲ့တာလို့ပြောပါတယ်
အခုဒီနေ့ဟာလေဒီနေ့လာကျေတော့ဒီဒီလိုနဲ့တော့ဘာနဲ့လဲကြီးတယ်လေခက်စိတ်လေးထွက်ထွက်လာပြီးတော့ဒီနေ့လာတော့ဒီနေ့ပဲတက်ကြည့်ခေါ်လေအာတန်လေးချစ်ပြက်ကံပေါ့ဒီတော့ဒီကြီးရမလာကျေတော့လေအင်းဒီဘလုံးတော့ဘာအောက်တိုက်ပွဲရဲ့လုံးဟုတ်ဒီနေ့ကြီးဒီခက်စိတ်လေးနော်ဟိုပြီးခါတယ်ကြားတယ်ဒီနေ့ဒီနေ့မှာပေါ့ပြီးခဲ့တဲ့ဒီနေ့ရတော့ဒီတို့ဒီနေ့နေနေတော့ဒီနေ့ကျမလည်းလင်းကြီးတန်ဒီခက်စိတ်ကြီးကြားရတယ်အဖြစ်ခိုက်ကတော့မကြားရသေးဘူးခုကြည့်နေပြီးအဖြစ်
ဖားဆောင်မြို့နယ်မှာအခုရက်ပိုင်းနှစ်ဖက်လက်နက်ကိုင်အဖွဲ့တွေတစ်ဖက်နဲ့တစ်ဖက်ချောင်းမြောင်းပစ်ခတ်တာတွေရှိပေမဲ့တိုက်ပွဲကြီးကြီးမားမားဖြစ်တာတော့မကြားရဘူးလို့အဲဒီစစ်ဆောင်ကပြောပါတယ်။ကြောက်ပဲညိုကြေးရွာကတော့ဖားဆောင်မြို့အနီးတန်လွင်မြစ်ရဲ့အရှိတ်ကမ်းမှာတည်ရှိနေတာပါ။တန်လွင်မြစ်ရဲ့အရှိတ်ကမ်းမှာကယင်းဤပူးပေါင်းတပ်တွေလှုပ်ရှားနေပြီးတန်လွင်မြစ်ရဲ့အနောက်ဘက်ကမ်းမှာတော့စစ်ကောင်စီတပ်ဖွဲ့တွေလှုပ်ရှားနေတာမျိုးအခုလိုတိုက်ခတ်တာဟာကြေးရွာထဲမှာကာကွယ်ရေးတပ်တွေရှိတဲ့ဆိုတဲ့အထင်နဲ့ဦးတည်တိုက်ခတ်လာတာဖြစ်နိုင်တယ်လို့လည်းစစ်ဆောင်ဒေသခံတွေကပြောပါရယ်။ဒီတိုက်ခတ်မှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ကီယနီပြည်နယ်အတိုင်းမင်ခံကောင်စီ KSCC ဥက္ကဋ္ဌဦးအောင်စမ်းမြင့်ကတော့ကြောက်ပဲညိုကျေးရွာလေးကျောင်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့အခြေအနေအသေးစိတ်မသိရသေးတဲ့အကြောင်းပြောပါရယ်။ဒါပေမဲ့စစ်ကောင်စီတပ်တွေသိသိခံခဲ့ရတဲ့သူတို့တပ်စခန်းတွေကိုပြန်လည်ရရှိဖို့စစ်အင်အားနဲ့လက်နက်အင်အားတွေဖြည့်တင်းနေသလိုနေရာအနှံ့အပြားမှာလေးကျောင်းအသုံးပြုတိုက်ခတ်တာတွေပိုပြီးလှုပ်လာနေတယ်လို့ဦးအောင်စမ်းမြင့်ကပြောပါရယ်။
ခုကကျွန်တော်တို့နေရာအနှံ့ပြားကိုသူကပုံကျဲနေတာပုံကျဲဆိုတော့သူအပြီးကြောက်တန်းတို့ပါလို့ဆိုတော့ဒီတောင်းနေရှိတဲ့ကြောက်ဆူဖြစ်နေတယ်အဲ့ဒီမှာတော့ကျွန်တော်အသေးစိတ်ကြီးကြီးနော်တေးသေးရဒါနဲ့ပုံကျဲနေတဲ့နေရာအနှံ့တော့ဖြစ်နေတယ်သူကနော်အာကျွန်တော်တို့ဒီဂျွန်ကဆေကဂျွန်ကကျောင်းထဲမှာတော့တိုက်ပွဲတွေစံမင်းတိုက်ပွဲတွေတော့လုပ်ရတော့သူကလည်းဒီစကမ်းနေကြတယ်ဒီမှာရရှိဖို့အတွက်ကျွန်တော်တို့လည်းကြိုးစားနေရရှိတော့ဒီလိုဖြစ်နေတယ်။လုံးဝနဲ့ဒီခါလေးပို့လာတယ်၊သင်္ဟာရီထပ်ထည့်လာရှိနေတယ်နော်။ဒါတော့တိုက်ပွဲကတော့ဖြစ်နေတာပဲလို့ကျွန်တော်တို့ကတော့ပေါ့နော်
။ပြီးခဲ့တဲ့ဇွန်လ17ရက်နေ့ကမဲဆဲမြို့နယ်မှာစခန်းသိမ်းတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းဖားဆောင်မြို့နယ်အထိတိုက်ပွဲတွေကျပြတ်လာတာပါ။အဲ့ဒီဒေသတွေမှာအခုချိန်ထိနေစဉ်လုံးလုံးတိုက်ပွဲဖြစ်နေပါတယ်။တန်လွင်မြစ်အရှိတ်ကံကထိုင်းကရနယ်စပ်တစ်ခွေမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုကယင်နီပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုင်နိုင်ခဲ့ပြီးစစ်ကောင်စီဘက်ကအထိနာခဲ့တာကြောင့်အဲ့ဒီနောက်ပိုင်းမှာစစ်ကောင်စီဘက်ကလည်းစစ်စီရေးပို့မှုလှုပ်လာတာလို့ KSCC ဥက္ကဋ္ဌဦးအောင်စမ်းမြင့်က VOA ကိုပြောပါတယ်။အဲ့ဒီဒေသအတွင်းလေကြောင်းတိုက်ခတ်မှုတွေကြောင့်ကြောက်ပဲညုံကျေးရွာအပါအဝင်ပတ်ဝန်းကျင်ကျေးရွာတွေကဒေသခံတွေလည်းထပ်မံတိမ်းရှောင်ကြရတယ်လို့စစ်ဆောင်ဒေသခံကပြောပါတယ်
။ကျေးရွာမှာတော့ချွေတဲ့ကြာပြီးဟိုဒီစားသောမှာစပ်ပြစ်ကလေးကလည်းရတရတာတွေတော့ရှိပြီးတချို့လုံလင်းငန်းရောက်တော့လည်းဘုံကြောင်မှာရှိကြတယ်။ဒါပေမဲ့တချို့ရတာကလည်းတော့ကိုလိုရတာတွေတော့မရှိဘူး။စားသောနဲ့တအားကြီးလို့ကြည့်ရတယ်ဆိုတော့လည်းတချို့ပုံကြတယ်၊စံပုံကြတယ်ဆိုပေမဲ့ဟိုအဝေးတော့မဟုတ်ဘူးပေါ့နော်။ဆိုတော့ဒီကလေးဝေးတော့လည်းတော့ဆလာယူခါလေးချစ်ချင်ရှိမှကြပါဦး။ဒီအထက်မှာတော့ဟိုဒီဖာဆောင်ရဲ့မြေကိုမီတဝိုင်ရတော့ဒီကြည့်ရတယ်အတော့တိတ်ရှိကြတော့ရှိုံနဲ့တော့ပုံကြောင်တော့ပဲတုံ့ပြန်လို့လာအနေနဲ့ရတော့လာပဲဖြစ်နေကြတယ်။
တိုက်ပွဲတွေကြောင့်မဲဆဲမြို့နယ်ဖားဆောင်မြို့နယ်ကတချို့ဒေသခံတွေထိုင်းနယ်စပ်ဘက်မှာခိုလုံလာကြတာရှိသလိုတချို့ကတော့နီးစပ်ရာကျေးရွာနဲ့တောတောင်တွေထဲတိမ်းရှောင်နေကြတာပါစစ်ပြေးဒုက္ခတဲ့အများစုကဂျွန်လတိုက်ပွဲတွေပြင်းထန်ကြတဲ့ကတိမ်းရှောင်ခဲ့ကြတာရှိသလိုအခုနောက်ဆုံးလေးချောင်းတိုက်ခတ်မှုတွေကြောင့်ထပ်မံတိမ်းရှောင်ရသူတွေလည်းရှိပါတယ်စီဘေဒုက္ခတဲ့ဥယေပိုများလာတာနဲ့အမျှသူတို့အတွက်အကူအညီတွေလည်းပိုပြီးလိုအပ်လာနေပါတယ်ရှင်
။ဒါကတော့ကရင်နီပြည်နယ်ဘက်ကစီရေးအခြေအနေကိုအလိမ္မာကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သခိုင်းတိုင်းဘက်မှာစစ်ကောင်စီဘက်ကဒေသခံပြည်သူတွေကိုလိုက်လံဖမ်းဆီးပြီးတော့တပ်ဖြတ်နေတဲ့အခြေအနေသတင်းကိုပြောပြပေးကြပါမယ်။သခိုင်းတိုင်းဝက်လက်မြို့နယ်တမယိုးကျေးရွာကိုမနက်9နာရီဝန်းကျင်လောက်တုန်းကစစ်ကောင်စီတပ်ကစစ်ကြောင်းဝင်လာပြီးတော့ဒေသခံပြည်သူ9ဦးကိုတပ်ဖြတ်ခဲ့တယ်လို့ရွာတွေကဒေသခံပြည်သူတော်တော်များများကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါရယ်။ကံဘလူမြို့နယ်ထဲမှာလည်းအေးမရွာနဲ့မိတ်တလင်ကုန်းကျေးရွာတွေကိုစစ်ကောင်စီတပ်ကမနေ့တုန်းကဝင်ရောက်ခဲ့ပြီးတော့ဒေသခံပြည်သူ60ကျော်ကိုဖမ်းဆီးသွားတယ်လို့ဒေသခံနဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေကပြောပါရယ်စီးရဲတင်းမာနေတဲ့သခိုင်းတိုင်းဘက်ကနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့မမ်းမြတစင်အောင်ကပြောပြပေးပါမယ်ရှင်
စကိုင်းတိုင်းဝက်လက်မြို့နယ်ရွတာကြီးကြီးရွာမှာစခန်းချနေခဲ့တဲ့စစ်ကောင်စီစစ်ကြောင်းဟာဒီကနေ့မနက်ပိုင်း 9:00 နာရီလောက်မှာတမယူးကြီးရွာကိုလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်ရောက်ပြီးကြီးရွာအတွင်းဈေးရောက်နေတဲ့ဒေသခံအမျိုးသမီး၄ဦးအမျိုးသား၃ဦးစုစုပေါင်း9ဦးကိုပစ်ခတ်တပ်ဖြတ်ခဲ့ပြီးဒေသခံတချို့ကိုလည်းဖမ်းဆီးသွားတယ်လို့ဝက်လက် Informational Network ရဲ့ပြန်ကြားရေးတာဝန်ခံကိုနဂါလီယာ VOE ကိုအခုလိုပြောပါတယ
်ကြီးရွာတွေကိုလက်နက်ငယ်နဲ့ပြစ်ဝင်တယ်ပြစ်ဝင်တဲ့အခါမှာတမယူးရွာရောက်တဲ့အခါမှာကျွန်တော်တို့တမယူးရွာထဲမှာရောက်တဲ့အခါမှာတမယူးရွာကပြည်သူတွေကမနှက်ကြတိုင်းလို့တော့တော်တော်များများကဆိုင်ကယ်နဲ့ဈေးလျောင်းနေပေါ့ဈေးလျောင်းတော့ကျွန်တော်တို့ကရောက်တဲ့အချိန်နဲ့ဒီဈေးလျောင်းတဲ့အချိန်နဲ့ကွက်တီပြောကြတော့ကျွန်တော်တို့အမျိုးသမီး၄ဦးအမျိုးသား၃ဦးတမယူးရွာထဲမှာပြစ်တက်ခံရတယ်အဲ့ရနဲ့ပြစ်တက်ခံရပြီးတော့မှဒီတမယူးရွာထဲမှာအဲကျွန်တော်တပါးကပြည်သူတော်တော်များများမိတယ်အဲဒီပြည်သူအကုန်လုံးကိုလည်းကျွန်တော်ပြည်သူလည်းကျွန်တော်တို့ဖမ်းသွားပြီးတို့အရေတော်မျိုးလည်းတော့ပူးသွားတယ်ဗျအ
သက်40ကနေ60ဝန်းကျင်မျိုးသား3ဦးနဲ့မျိုးသမီး4ဦးကိုပြစ်တက်ခဲ့တာဖြစ်ပြီးတေဆုံးသူတွေဟာတမယိုးရွာကရော့ကိုင်းရွာနဲ့ရွှေပန်းကုန်းကြီးပါတို့ကဖြစ်တယ်လို့ကိုနဂါလေးကပြောပါတယ်ဖမ်းဆီးခံရတဲ့ဒေသခံအရေအတွက်ကိုတော့ VOE အနေနဲ့တီးခြားအတိမပြုနိုင်သေးပါဘူးစစ်ကောင်စီတပ်တွေဟာစစ်ကြောင်းဝင်လာတဲ့ဒေသတစ်လျှောက်ကကြီးရွာတွေကိုလက်နေကြီးလက်နေငယ်တွေနဲ့ပြစ်ခတ်ဝင်လာတာဖြစ်ပြီးလက်ရှိမှာကြီးရွာဆယ်ရွာထက်မနည်းစစ်ပီးရှောင်နေရတယ်လို့ဒေသခံနောက်တူကလည်းပြောပါတယ
်ဒီစစ်ကြောင်းသူတွေတစ်လျှောက်လုံးမှာလက်နေကြီးလက်နေငယ်တွေပြစ်ဝင်လာကြီးရွာကျွန်တော်တို့ဒီဝက်လက်မြို့နယ်အနေနဲ့ထွက်သွားပြီးဆိုကြတော့ကျွန်တော်တို့ကရိုကအဲ့လိုကျွန်တော်တို့မကြီးစားတော့ငါတို့ငါအိုးရလာကြာအဲ့ဘက်မှာတော့လက်မကြီးတဲ့နဲ့ငယ်နဲ့ပြည့်ဝင်လာကြ။ရတားကြီးစိတ်မန်းကုန်။ဟိုတည်းနဲ့ဆေးရတော့ရှောင်းအောင်ပဲကြ
။အလားတူကမ်ဘလူးမျိုးနယ်မှာလည်းမနေ့ဇူလိုင်လ9ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေမိတ်တလင်ကုန်းကြီးရွာကိုဝင်ရောက်ပြီးတော့လေယာဆိုင်ပြိုးထွန်ရဲနေတဲ့ဒေသခံ52ယောက်ကိုဖမ်းဆီးခဲ့တယ်လို့ကမ်ဘလူး KP3 ကကွယ်ရေးအဖွဲ့တာဝန်ခံကိုစောကပြောပါရယ်။ဒီမတိုင်ခင်ဇူလိုင်4ရက်နေ့ကလည်းခမာယာ361နဲ့ပြူစောတိအဖွဲ့ပူပေါင်းစစ်ကြောင်းကအိမ်မကြီးရွာကိုဝင်ပြီးတော့ပြောင်းဆိုင်နေတဲ့ဒေသခံ၁၂ဦးကိုဖမ်းဆီးပြီးတော့စစ်ဆီးနေတဲ့အချိန်မှာတဦးသေးဆုံးခဲ့တယ်လို့တချို့ကတော့ပြန်လွတ်ပြီးခဲ့တယ်လို့ကမ်ဘလူး KP3 ကကွေအဖွဲ့တာဝန်ခံကိုစောကပြောပါရယ
်။ဘာရဲ့နေမှာကိုရောင်ဘူကခမာယ363ခမာ320ဒီလိုဝင်းတို့တဲ့ဒီလိုပူပေါင်းပြီးတော့ခုံလိုက်နေဖြတ်ပြီးတော့ဒေသခံတွေလည်းလေအားဆိုင်ပြုထွန်ရဲဆိုင်နေတဲ့အချိန်မှာဝင်ရောက်ပြီးတော့ဆိုင်ဖြစ်သွားတာ52ယောက်ပါသွားကြမိတ်တလင်ကောင်းပါဆင်းမကလည်းဒီချက်ကြီးရတဲ့ဆက်ခမ3ထုံးတယ်ဗျခမ3ထုံးတဲ့နဲ့ကျူရီနဲ့အရာပေအားကြောနဲ့ဒီတော့မှထွက်လို့နေတောင်သူတွေကစုံဆိုင်နေတော့အဲ့ဒါဝင်ပြီးတော့ဖမ်းသွားတဲ့နွားတွေလည်းယူသွားတယ်ဗျအကုန်လုံး12ယောက်ဖမ်းခံရတယ်ဗျရှစ်ယောက်ပြန်လုလိုက်တယ်ကအဲဖမ်းမိတဲ့လူကပဲကျွန်းလာတဲ့ရှစ်ယောက်ပြန်လုပြီးတော့6ရက်နေ့က3ယောက်ပြန်လုတယ်2ယောက်ပြန်တယ်1ယောက်ကတော့လက်လွန်ပြီးတော့ဆုံးသွားတယ်လို့သတင်းရနေတယ
်မိတ်တလင်ကုန်းကြီးရွာကဖမ်းခံရတဲ့ဒေသခံ52ယောက်ကတော့မနေ့က25ယောက်ပြန်လုခဲ့ပြီးဒီကနေ့73ယောက်ပြန်လုလာတယ်လို့ဒေသခံတွေကပြောပါတယ်စစ်ကြောဝင်ရောက်မဲ့ကြီးရွာတွေကိုစစ်ကောင်စီဘက်ကဖုန်းဆက်သွေးရေးလိုင်းတွေဖြတ်တောက်ပြီးမှဝင်နေတဲ့ဒေသခံတွေဘေးလူရာရှောင်နိုင်ဖို့သတင်းပေးလို့မရဖြစ်ကြရတယ်လို့လေဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေကိုတိုက်ခိုက်နေတဲ့ဒေသကာကွယ်ရေးအဖွဲ့ဝင်တွေနဲ့ဤတဲ့ကြီးရွာတွေကဒေသခံတွေကိုတန်တရားကြောင့်ဖမ်းဆီးမှုတွေလုပ်တာဖြစ်တယ်လို့လေဒေသခံတွေကအခုလိုပြောပါတယ
်သူတို့ကဒီအချင်းချင်းနဲ့ဖမ်းဆီးခေါ်ဆောင်နေတာပေါ့သူတို့ဒီကိုဒီဒီကိုနေထိုင်အတိုင်းဘလို့တိုင်းချတာလည်းနေရာတွေကိုတာကုန်ပြီးတော့ပြွက်မှုတွေကဒါဝင်ရောက်ပြီးတော့စီးနင်းတာတို့ပြစ်ခတ်တာတို့အဲ့လိုမျိုးရှိတော့ဒီလိုဒေတာကန်ဒီပြည်သူတွေနေရာအနီးမှရှိနေသူတို့နဲ့သူတို့နဲ့နီးနေတဲ့အတွက်သူတို့ကဒါသူတို့ရောအကုန်လုံးဒီလိုထင်ပြီးတော့ဒါသူတို့တက်လိုက်တမ်းနေရယ
်စကိုင်းတိုင်းထဲမှာနေစဉ်ဆိုသလိုထိုးစစ်တိုက်ပွဲတွေနဲ့လေးချောင်းတိုက်ခိုက်မှုတွေရှိနေပါတယ်စစ်ကောင်စီတပ်တွေရဲ့နေနေရှင်လင်းထိုးစစ်တွေကြောင့်ကမ်ဘလူးနဲ့ဝက်လက်ဒေသတွေမှာတေဆုံးသူဖမ်းဆီးခံရသူတွေနဲ့စစ်ဘေးရှောင်ရတဲ့ပြည်သူတွေတနေ့တခြားပိုများလာတာပါစစ်ကောင်စီကတော့ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကကြေးရွာတွေကိုအခြေဆိုင်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်တာကြောင့်နေနေရှင်လင်းလုပ်နေတာဖြစ်တယ်လို့ထုတ်ပြန်ချက်တွေမှာဖော်ပြလေးရှိပါတယ်ရှင်
စကိုင်းတိုင်းဘက်ကစီးရဲအခြေအနေကိုမင်းများတစင်အောင်ကပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ
။ VOA အစီအစဉ်တွေကို Radio Yuven တာကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါလိမ့
်။မင်္ဂလာညချမ်းသာတော်ရရှင်များရှင်။ VOA American တန်ရဲ့တာတာရင်းညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885နဲ့စနေတနင်္ဂနွေမှာတော့လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနာယူဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာအပတ်စဉ်ကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့လူသက်လက်နက်ရောင်းဝယ်မှုဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်။မြမနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့အချိန်ကနေစပြီးတော့နှစ်နှစ်အတွင်းမှာစစ်ပစ္စည်းနဲ့လက်နက်ခဲယမ်းမီးကြောက်ဒေါ်လာသန်း1000ဘူးနိုင်ငံကြားကနေဝယ်ယူခဲ့ပါတယ်။ဒီလိုမျိုးဝယ်ယူနိုင်အောင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကပဲအကူအညီပေးခဲ့ကြတာဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားတာရှူစားနာစင်ပါရှင
်။တန်းပြီကထွက်တဲ့မြေပေါ်မြေအောက်တရားဇာတ်တွေရောင်းလို့ရတဲ့ဒေါ်လာငွေနဲ့လက်နဲ့ခရမ်းဝယ်ယူပြီးပြည်သူပြည်သားကိုအနိုင်ကျင့်တာဟာအာဏာသိမ်းစစ်တပ်ရဲ့ဒလိဖြစ်ပါတယ်ဒါလိုလှုပ်လာတာ62နှစ်ရှိနေပါပြီစစ်ကောင်စီအာဏာသိမ်းချိန်ကစပြီးလူသက်လက်နဲ့ဒေါ်လာတန်းတစ်ထောင်ဘူးဝယ်ယူကြောင်းကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့မေလ18ရက်နေ့ထုတ်အစီရင်ခံစာမှာဖော်ပြထားပါတယ်ယူရှာတရုတ်စင်ကာပူထိုင်းနဲ့အိန္ဒိယကဝယ်ယူခဲ့တာဖြစ်ပါတယ်လေကြောင်းသုံးစစ်ပစ္စည်းနဲ့လက်နဲ့လှုပ်တဲ့ကုန်ကြမ်းတွေအများဆုံးပါဝင်ပါတယ်ယူရှာအစိုးရနဲ့ယူရှာကုမ္ပဏီတွေဆီကအမေရိကန်ဒေါ်လာတန်း400ကျော်ဘူးဝယ်ယူပြီးတရုတ်အစိုးရတရုတ်ကုမ္ပဏီတွေဆီကဒေါ်လာတန်း2060ဘူးဝယ်ယူပါတယ်စင်ကာပူအခြေစိုက်ကုမ္ပဏီတွေကလည်းစစ်ကောင်စီကိုစစ်ပစ္စည်းဒေါ်လာတန်း250ကျော်ဘူးရောင်းချပါတယ်အိန္ဒိယအစိုးရနဲ့ကုမ္ပဏီတွေကဒေါ်လာတန်း50ဘူးထိုင်းအခြေစိုက်ကုမ္ပဏီတွေကတန်း30ဘူးစစ်ကောင်စီကိုရောင်းချပါတယ်ကုမ္ပဏီပေါင်း254ခုကစစ်ကောင်စီမှာတဲ့ပစ္စည်းတွေကိုပို့ပေးကြပါတယ်ဒီအထဲမှာတဝက်ကျော်လောက်ဟာအာဆီယံနိုင်ငံတွေဖြစ်တွေ့စင်ကာပူနဲ့ထိုင်းအခြေစိုက်ကုမ္ပဏီတွေဖြစ်ပါတယ
်စစ်ကောင်စီကိုလက်နက်ပစ္စည်းရောင်းတာမထောက်ခံဘူးလို့စင်ကာပူအစိုးရကအတန်ကောင်းဖြစ်နေပေမဲ့စင်ကာပူအခြေစိုက်ကုမ္ပဏီ138ခုကတော့စစ်ကောင်စီနဲ့လက်နက်ရောင်းဝယ်နိုင်အောင်ကြားပွဲစားလုပ်ပေးနေကြတယ်လို့ဆိုပါတယ်ငွေပေးချေရမှာလဲစင်ကာပူအခြေစိုက်ဘဏ်တွေတက်တက်ကြွကြွပါဝင်နေကြပါလေစစ်ကောင်စီနဲ့စစ်လက်နက်ပစ္စည်းအရောင်းဝယ်မလုပ်ကြဘို့စင်ကာပူအစိုးရပိတ်ပင်ထားတဲ့ဂျားကပဲစင်ကာပူအခြေစိုက်ကုမ္ပဏီတွေကဂျားပွဲစားလုပ်နေတာဖြစ်ပါတယ်စစ်ကောင်စီရဲ့ဂျားပွဲစားအဖြစ်ဆောင်ရွက်နေတဲ့စင်ကာပူကုမ္ပဏီ45ခုရဲ့အမည်နဲ့ရောင်းဝယ်တဲ့ပစ္စည်းတန်ဖိုးတွေကိုကုလသမဂ္ဂကိုယ်စားလှယ်ကစင်ကာပူအစိုးရကိုတင်ပြခဲ့ပါတယ်မြန်မာပြည်နဲ့ကုန်သွယ်နေတဲ့ကုမ္ပဏီစီရင်ကိုစင်ကာပူအစိုးရကအမြဲတမ်းစီစစ်နေတာကြောင့်စင်ကာပူအစိုးရအနေနဲ့အရေးယူဖို့အချိန်ရောက်အောင်ဒီကုမ္ပဏီတွေရဲ့အမည်ကိုအစီရင်ခံစာမှာတမင်မဖော်ပြတာလို့ဆိုပါတယ
်။အရက်သားကိုတိုက်ခိုက်ရမှာတုံးတဲ့ဘုံတွေဟာကပ္ပစထုတ်တွေဖြစ်ပါလေ။စစ်ကောင်စီကိုစစ်ပစ္စည်းတင်ပို့တဲ့ကိစ္စမှာစင်ကာပူအစိုးရသဘောတူတယ်ဆိုတဲ့အထောက်အထားမတွေ့ရဘူးလို့ဖော်ပြတာပါလေ။ထိုင်းနိုင်ငံမှာမှတ်ပုံတင်ထားတဲ့ကုမ္ပဏီ25ခုကလည်းစစ်ပစ္စည်းဒေါ်လာတန်း30ဘူးစစ်ကောင်စီကိုတင်ပို့ပါတယ်ဒီအထဲမှာ12ခုဟာစစ်ကောင်စီအာဏာသိမ်းပြီးမှပေါ်လာတဲ့ခါရော်မီကုမ္ပဏီတွေဖြစ်ပါတယ်ထိုင်းနိုင်ငံရဲ့ပို့ကုန်80ရာခိုင်နှုန်းကိုဒီကုမ္ပဏီတွေကပိုင်နာပစ်လို့လက်နက်ပစ္စည်းတင်ပို့ရေးကိုဦးစားပေးတာသိတာပါတယ်လက်နက်ကုန်သွယ်မှုကိုစင်ကာပူကချုပ်ချယ်လာရင်ထိုင်းကုမ္ပဏီတွေပုံမှုအရေးပါလာမှာပြေးကြပါတယ
်စင်ကာပူအစိုးရလိုစစ်လက်နက်ပစ္စည်းတင်ပို့မှုကိုထိုင်းအစိုးရကမချုပ်ချယ်တဲ့အတွက်စစ်ကောင်စီဖောက်သည်ဖြစ်လာနိုင်ပါတယ်စစ်ကောင်စီရဲ့တိုက်ခိုက်မှုကြောင့်မြန်မာပြည်သူပြည်သားအများအပြား ထိုင်းနိုင်ငံနဲ့ဝင်ရောက်ခိုးလုံကြရတာမို့စစ်ကောင်စီကိုလက်နက်တင်ပို့နေတာဟာထိုင်းနိုင်ငံရဲ့တည်ငြိမ်ရေးနဲ့လုံခြုံရေးကိုပါထိခိုက်လာနေပါတယ်ဒီအချက်ကိုထိုင်းအစိုးရသဘောပေါက်ဖို့လိုတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကဆိုပါတယ်အိန္ဒိယအစိုးရပိုင်ကုမ္ပဏီနဲ့ပုဂ္ဂလိကကုမ္ပဏီတွေကလည်းစစ်လက်နက်ပစ္စည်းဒေါ်လာ50တန်းပိုးမြန်မာနိုင်ငံကိုတင်ပို့ခဲ့ပါတယ်စစ်ပစ္စည်းကုန်ကြမ်းပစ္စည်းနဲ့ထုတ်လုပ်ရေးပစ္စည်းတွေကိုအိန္ဒိယအခြေစိုက်ကုမ္ပဏီ22ခုကစစ်ကောင်စီကိုတင်ပို့ခဲ့တာပါဒါပေမဲ့အရင်အယက်သားအစိုးရကစီစဉ်ခဲ့တာကိုဆက်လုပ်တာလည်းဖြစ်နိုင်တယ်လို့စင်ကြီးပြောပါတယ
်စစ်ကောင်စီကိုစစ်ပစ္စည်းနဲ့လက်နက်ခဲယမ်းပေးကြောက်တင်ပို့တာဟာစစ်ရာဇဝတ်မှုကျူးလွန်တာကိုအားပေးအားမြောက်လုပ်တာသာဖြစ်တယ်ဆိုတာကိုအိန္ဒိယအစိုးရနားလည်သင့်တယ်လို့ဆိုပါတယ်ဒီမိုကရေစီနိုင်ငံလို့အမည်ခံထားတဲ့နိုင်ငံကစစ်အာဏာရှင်ကိုလက်နက်ပစ္စည်းတင်ပို့နေတာဂုံတိတ်ခါမရှိတဲ့လောက်ရတာဖြစ်ပါတယ်အာဏာရှင်နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်ကတော့စစ်ကောင်စီကိုလက်နက်ရောင်းပြီးပြောင်ပြောင်တင်းတင်းအစိုက်ပင်ရေလောင်းနေကြပါတယ်မလုံသင့်တဲ့ကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီဝင်တဦးကဝင်လုံနေတာဖြစ်ပါတယ်ဒါကြောင့်စစ်ကောင်စီရဲ့လူသက်ပွဲကိုကုလသမဂ္ဂကလည်းမဟန်တားနိုင်ပဲဖြစ်နေပါတယ်စစ်ကောင်စီကိုတန်ခတ်အရေးယူတာလဲမထီမရောက်ဖြစ်နေပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထိထိရောက်ရောက်အရေးမယူနိုင်တဲ့အတွက်ဂျာပွဲစားတွေကဟာကွက်ကိုရှာပြီးနီးမျိုးစုံနဲ့စစ်လက်နက်တွေမြန်မာပြည်ကိုတင်ပို့နေပါတယ်ဒါကြောင့်စစ်ကောင်စီမှာဝယ်စရာငွေမရှိတော့တဲ့အခါမှာလက်နက်တင်ပို့မှုလေညှော်နှဲသွားမဲ့ပုံဖြစ်နေပါတယ်ခင်ဗျာ
လူသက်လက်နက်ရောင်းဝယ်မှုဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံမှာစစ်ကောင်စီအာဏာရယူချိန်ကနေစပြီးတော့လက်နက်ခဲယမ်းတွေနိုင်ငံသားကနေဝယ်ယူနိုင်ပြီးတော့ဒီလိုဝယ်ယူနိုင်အောင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကပဲအကူအညီပေးခဲ့တာဖြစ်ကြောင်းကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုအပတ်စဉ်ကြာသပတေးနေ့ညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်မနက်ဖြန်တောက်ကြမနက်ခင်းမှာလည်းတလဲပြန်ပြီးနားဆင်နိုင်ပါတယ်တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အခုဆက်ပြီးအပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့ကျန်းမာရေးကဏ္ဍမှာတော့အရက်ကြောင့်အမျိုးသမီးတွေပိုးပြီးတော့ထိခိုက်နိုင်တာနဲ့အားလုံးအတွက်ကင်ဆာသတိပြုစရာကိုပြောပြပေးထားပါဗျ။အမျိုးသမီးတွေဟာခန္ဓာကိုယ်ဖြစ်စဉ်အရအမျိုးသားတွေထက်အရက်ဓာတ်ကိုပိုပြီးခံရနိုင်ပါတယ်။ရင်သားကင်ဆာရောဂါလည်းအန္တရာယ်ပိုကြီးပါတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘလို့ခန္ဓာကိုယ်တွင်းဖြစ်စဉ်တွေကြောင့်ပါလဲအလုံးအတွက်ရောကန်ဆာဆိုင်ရာသတိပြုစရာကဘလို့ရှိနေပါသလဲဒီကြောင့်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစန်တာကလျာထွေထွေဆေးရုံကြီးကတက်ကြီးယောဂအထုကုသမားတော်ကြီးဒေါက်တာမျိုးမင်းအောင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ဆက်ပေးထားပါတယ်
ဟုတ်ကဲ့သမားတော်ကြီးဒေါက်တာမျိုးမင်းအောင်ခင်ဗျာကျွန်တော်တို့အရက်နဲ့အသက်အရွယ်ရလာမှုတွဲဖက်ဖို့ခက်လာတာကိုပြောရင်အရက်ဆောင်အုံနောက်မှညံထိခိုက်တာနောက်စီးကျိုနဲ့သွေးလိုဖြစ်စေတာအပြင်အသက်အရွယ်မရွေးပေါ့နော်နှလုံးကြောက်ကက်အသေးရောဂါတွေကျွမ်းကုန်တာဖြစ်နိုင်မှုတွေကိုအရင်ပတ်တွေကပြောပြီးမှဒီတစ်ခေါက်တော့ဆရာရေဒီအရက်ဆောင်အမျိုးသမီးတွေမှာအဓိကထိခိုက်နေတာလဲအားလုံးအတွက်ကင်ဆာဆိုင်ရာအထူးသတိပြုဆရာတွေကိုပြောမှာမို့အမျိုးသမီးတွေအတွက်ကလည်းအစရှင်းပြပေးပါလားဆရာကြီး
အဓိကတော့ဒီရင်သားကင်ဆာတော့ဒီအီစထရိုဂျင်ပေါ့နော်အမျိုးသမီးတွေမှာဒီအီစထရိုဂျင်မက်တာဘောလစ်ပေါ့ဒီဟော်မုန်းအမျိုးသမီးဟော်မုန်းကိုဖြည့်ပြတ်တဲ့နေရာမှာဒီရက်ကသွားနှောက်ရတဲ့ကြောင့်မလို့ဒီအီစထရိုဂျင်တက်တွေကပုံများလာတဲ့အခါကျတော့ဒီရင်သားကင်ဆာကိုဖြစ်စေတာပေါ့ဒါလည်းမဟုတ်လို့ဒီရက်ကဒီဆဲလ်တွေကိုဒိုင်းတိုက်ကြိုက်တယ်မကသေးဘူးဒီဟော်မုန်းတွေရဲ့ပုံမှန်လုပ်နေကြအလုပ်ကိုပါသွားပြီးတော့နှောက်ရတာပါဒါမှမဟုတ်ကျွန်တော်တို့အင်ဆူလင်ကိုသွားနှောက်ရတဲ့ဒီအီစထရိုဂျင်ရဲ့မက်တာဘောလစ်ဇမ်သွားနှောက်ရခြင်းအဖြစ်မှတ်ဖို့ပေါ့မဖြစ်တဲ့ဟာတွေဒီချီဂျိုတို့ဒီဥစဉ်တဲ့ရင်သားကင်ဆာတို့ကပို့ပြီးတော့ဖြစ်ဖို့ chance ပုံများသွားတာပေါ့ဒါကြောင့်မဟုတ်လို့ပြင်ရင်သားကင်ဆာပါလို့ဆိုတာဥပကျွန်တော်အသိတွေပေါ့နော်ကျွန်တော်ပြန်ကြားတာကျွန်တော်ကိုယ်တိုင်သိတဲ့လူတွေမှာတော့ဥပကမှဒီမှာခင်မိလာကြတယ်ဆိုပြီးတော့အမျိုးသမီးတွေကအစား wine တွေတွေ့ရင် wine တောက်တာလို့အဲ့လိုမျိုးခင်မိတယ်ထင်ကြတာပေါ့နော်ဒီကကျွန်တော်ဒီမှာကတော့ပြင်းနဲ့အရက်ကဆိုးကျိုးတွေသိလာတဲ့အတွက်ကြောင့်မလို့ခင်မိသူတိုင်းကအရက်ချက်ကြပါတယ်ဒီမှာကတော့ဘာဖြစ်လို့ဆိုတော့ရင်သားကင်ဆာဖြစ်မှာဒီမှာအရင်ကြောက်ကြတာပြီးတော့အရင်တော့တဲ့လူတွေမှာတော့မှဒီရင်သားကင်ဆာဖြစ်တဲ့ဟာဒီအတိုင်းပဲလေတော်တော်များနေပါတယ်အခုထိလည်းရင်သားကင်ဆာဖြစ်တဲ့နှုန်းကိုချဖို့ကမလွယ်ကြပါဘူးဆိုတော့အရက်တောက်တော့ကြမလို့ရင်သားကင်ဆာဖြစ်ဖို့ကပို့ပြီးတော့ chance ပုံများသွားတဲ့အကြောင်းမလို့ ကျွန်တော်ပြောချင်တာမျိုးသမီးရရက်ကိုညနေကမသဘူးဆိုမသောက်ကြမှာလည်းခင်းမမြည်ကြပါနဲ့ခေတ္တရဲ့ခင်းမြည်ခြင်းရက်ကိုဖြတ်ချပါ even ကိုကစားတောင်းနေပြီဆိုရင်တော့မ
ှဟုတ်ကဲ့ဆရာကြီးအဲ့တော့အခုခေတ်နောက်ပိုင်းမှာတော့မျိုးသမီးတွေလည်းတန်းတယ်ပေါ့နော်စောက်တာကိုပို့ပို့တွေ့လာရတဲ့အနေထားမှာတကယ်တမ်းဒီခန္ဓာကိုယ်တိဆောက်ပုံရတန်းတယ်မဟုတ်တာကိုရောဆရာနည်းနည်းဆင့်အောင်ပေါ့နော်မျိုးသမီးတွေရှော့တောက်တင်တာကိုဆက်ရှင်းအောင်ပြပြပြီးတော့ရအောင်ဆရာ
ဟုတ်ကဲ့အမျိုးသမီးကနံပါတ်1ချက်ကဒီ alcohol dehydrogenase enzyme ကိုထုတ်ကြတာမှမျိုးသားတွေနဲ့ရှင်းနိုင်ရင်နည်းပါတယ်ဒါကြောင့်မလို့ကျွန်တော်လူငယ်ပိုင်းမှာတော့မှမျိုးသားတယောက်နဲ့မျိုးသမီးတယောက်ပုံမှန်ဒီရက်ဒီတစ်ခွက်ချင်းအရှင်တောင်းနေတော့မှအမျိုးသမီးတွေပုံမှုပါတယ်ဘာလို့အမျိုးသမီးတွေခန္ဓာကိုယ်ကနေပြီးတော့ alcohol dehydrogenase enzyme ထုတ်တတ်နေတဲ့နေတဲ့ကြောင့်မလို့ရက်ကိုဖြည့်ဖြတ်နိုင်တဲ့စွမ်းအင်းကလည်းနေတဲ့ကြောင့်မလို့သူတို့ကပို့ပြီးတော့ရက်ရဲ့ effect ကိုပို့ပြီးတော့ sensitive ဖြစ်ကြတာပေါ့ဒါမှမဟုတ်အမျိုးသားတယောက်နဲ့အမျိုးသမီးတယောက်တူတူပမာဏကိုတောက်တာတော့မှအမျိုးသမီးကပို့မှုပြီးတော့အမျိုးသားကတိုက်မမှုဆိုတဲ့ဟာဒါနံပါတ်1ချက်ပေါ့ပြီးတော့အမျိုးသမီးတွေမှာပုံမှန်အဖြစ်ကျင်တော့သူရဲ့ body ခန္ဓာကိုယ်ရဲ့ size ဆိုတာလည်းပိုသေးတဲ့အတွက်ကြောင့်မလို့ဒီပုံမှန်ပမာဏကရက်တောက်တာတော့မှသူတို့ရဲ့အဲအကြက်ကဆိုးကျိုးကသူတို့မှာပုံခံစားရတာပေါ့နောက်ဆုံးတစ်ခုကတော့ဒီ estrogen ပေါ့နော်ယောက်ျားတွေမှာ estrogen ကပုံမှန်မထုတ်အရင်နည်းနည်းလေးပဲရှိတယ်မျိုးသမီးကြတော့ estrogen ကသူတို့မှာနှစ်ဘဝရှိပြီးသားဆိုတော့အောင်မျိုးသမီးဟော်မုန်းတွေကဒီအကြက်ကြောင့်မလို့ပုံမှန် metabolism ခြေဖြတ်တဲ့အလုပ်မလုပ်နိုင်တဲ့အကြောင်းမလို့ဒီရင်သားကင်ဆာချစ်ဖို့ချမ်းသာပုံများပါတယ်ယောက်ျားတွေမှာတော့ဒီအတိုင်းပဲအကြက်ကြောင့်မလို့ရင်သားကင်ဆာဖြစ်တယ်ဆိုတာအရင်နေပါတ
ယ်ဟုတ်ကဲ့ဆရာကြီးအဲ့ဒီနေရာမှာတခုကျွန်တော်သတိထားမိတာကဆရာဒီအရေးပြားနဲ့ပတ်သက်လို့လေဒီရက်တောင်းကထိခိုက်တယ်ပေါ့နော်ဆရာပြောခဲ့တာအဲ့ဒီအနေထားလေးပေါ့ဆရာကြီးဘယ်လိုမျိုးအရေးပြားကိုထိခိုက်တာလဲရှင်းပြလို့ရမလဲ
ဟုတ်ကဲ့ဒီအရေးပြားကတော့ဒီငါတော့ဒီရက်ကခန္ဓာကိုယ်က cell zero ကိုလုံးထိရကြမလို့ဒီအထူးဖြင့် DNA ပေါ့နော် skin မှာကျတော့ဒီ DNA repair mechanism နဲ့ဒီ skin ပုံမှန်ရပုံမှန် skin ကကျွန်တော်သိတဲ့အတိုင်းပဲဒီအရေးပြားကြတော့ပုံမှန်အလုပ်ကတော့သူကဒီနေရောင်ခြေကဖြစ်စေတတ်တဲ့ cancer ဖြစ်စေတတ်တဲ့အကြောင်းလေးကိုသူကကျွန်တော်တို့ကာကွယ်ပေးတယ်နောက်တစ်ခုကဒီအရေးပြားရဲ့ဒီပုံမှန်တင်းနေအောင်လုပ်တဲ့ပုံမှန် function တွေပေါ့နော်ရက်တောက်တဲ့အကြောင်းမလို့ဒီကတ်တော် DNA function ကထိခိုက်တဲ့အတွက်ကြောင့်လည်းမဟုတ် skin cancer လည်းဖြစ်နိုင်တယ်ပြီးတော့ skin ကျုံတာပေါ့ဒီနေအောင်ခြေရဲ့ဟာကိုကာကွယ်နေတဲ့တက်တရားလေးနင်းသွားတဲ့အကြောင်းမလို့ skin ကကျုံတယ်ဆိုတော့နံပါတ်ဘောဒီ skin ရဲ့ဒါလှလည်းမလှတော့ဘူးအရေးပြားတွေပိုတွန့်ကိုချက်များအရေးပြားတွေပေါ်ထွန်းနိုင်တယ်ပြီးတော့ even ဒီခန္ဓာကိုယ်ကဒီ skin cancer ဖြစ်ဖို့ကာကွယ်နေတဲ့ဟာတွေတော့မှထိခိုက်ပေါ်နိုင်တာပေါ့ဆိုတော့အရေးပြားဟာမှမထိခိုက်ကျင်ဘူးဆိုရင်တော့အရက်ကိုလုံးဝရှောင်ပြစ်ပါလား
ဟုတ်ကဲ့အရေးပြားအစင်းကြောင့်လေပိုများလာပြီးတော့ပိုတက်ကြည့်တယ်လို့အစွန်ပြင်ဖြစ်လာနိုင်တာပေါ့ဆရာနော
်ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးတစ်ခုကတော့ဆရာဒီဆရာလက်ကနာအရေးပြားကင်ဆာပြောလို့ဒီကင်ဆာဘိုင်းပေါ့ဆရာကြီးအဲ့တော့ကင်ဆာနဲ့ပတ်သက်ပြီးတော့အရေးထူကြမှုဆိုရင်ဆရာအဓိကပါအောင်ထောက်ပြကြပါဦ
း။ကင်ဆာရဲ့ကျွန်တော်တို့ဒီအဓိကအချက်ကတော့ဒီအရေးပိုတိုင်းကကျွန်တော်ကကာစီနိုဂျင်လို့ခေါ်ပါတယ်။ကာစီနိုဂျင်ကအရေးဒီကင်ဆာအရေးကဓာတ်ကိုကဆိုတော့ကင်ဆာကိုဖြစ်စေတတ်တဲ့ဓာတ်ပါ။ကျွန်တော်ဒီမှာတော့ကျွန်တော်ခေါ်တော့ကာစီနိုဂျင်ပေါ့ဆိုတော့သူက DNA ပုံမှန် DNA ရဲ့ဟောသွားပြီးတော့ထိခိုက်ကြတယ်မလို့ DNA ကဒီ important DNA mechanism ပေါ့ဟိုဒါကတော့ဘာလဲဆိုတော့ရှင်းပြောရင်ကျွန်တော်ခန္ဓာကိုယ်မှာကျွန်တော်တို့ရက်မတော့တဲ့လူတွေတော့မှဒီခန္ဓာကိုယ်မှာတစ်စိတ်တိုင်းပဲဒီ cell တွေကကျွန်တော်တရားကောင်းနေပြောရင်ဖြစ်ပြီးပြန်နေတာပေါ့ဖြစ်ပြီးပြန်ရင်းနဲ့ပြတ်ပြီးတော့ပြန်ဖြစ်တာပေါ့ဖြစ်ရင်းနဲ့မှကျွန်တော်တို့ဒီခတ်မသိရင်ဒီ cancer cell မျိုးပြောင်းသွားပြီးတော့ cell တွေကအရင်ကပွားတဲ့ဒါမှမဟုတ် cancer cell လို့ခေါ်ရတာပေါ့ဒါမှမဟုတ် cancer ကဒါမှမဟုတ်ကလေးတွေမှာတော့ဖြစ်နိုင်တယ်ဆိုတော့အဲ့ဒါပြောပေါ့ဒီဖြစ်ပြီးပြတ်ပြီးတော့ပြန်ဖြစ်တဲ့ခါကျတော့တစ်ချိန်မှမထိန်းနိုင်တဲ့ခါကျတော့အရင် cell တွေကအရင်ပွားပြီး cancer လို့ဖြစ်သွားကြတာပေါ့အဲ့တော့ okay လူတိုင်းမှာဘယ်လိုကံစားဖြစ်လဲဆိုတော့ကျွန်တော်ဒီ cell ပွားတဲ့ဟာကိုထိန်းနေတဲ့ repair mechanism ရှိနေတာပေါ့ဆိုတော့အဲ့ DNA repair mechanism ကိုပုံမှန်အလုပ်လုပ်နေတဲ့ဟာကိုအရက်ကဓာတ်ရိုက်သွားပြီးတော့အထောက်ရှက်သွားပေးတာဒါကြောင့်မလို့အရက်သွားတဲ့ကြောင့်မလို့ဒီ cancer ကိုမဖြစ်အောင်လုပ်နေတဲ့ sinus ကပြတ်သွားတဲ့အချိန်မလို့အစဲရမှာအရင်ပွားတဲ့ခါကျမှတော့ဒီအသေးကင်ဆာ၊စာရင်ဒီလေကြောင်းကင်ဆာ၊အစာပြုံကင်ဆာ၊နောက်ရင်သားကင်ဆာတွေပါဖြစ်စီတာပေါ့ပြီးတော့ကျွန်တော်နောက်တစ်ခုကတော့ဒီ nutrition ပေါ့အရေးကြောင့်မလို့ဒီအစားအသောက်မစားနိုင်တာအစားအသောက်ပြတ်တဲ့ကြောင့်မလို့ဒီ nutrition တွေကောင်းကောင်းမရတဲ့ကြောင့်မလို့လည်းဒါကကင်ဆာဖြစ်စေတဲ့ဟာကိုလည်းတွဲဝိုက်ပြီးတော့ဖြစ်စီတာပေါ့ဆိုတော့ခန္ဓာကိုယ်မှာပုံမှန်အစားအသောက်စားနိုင်မှပဲဒီခွင့်ပြောတဲ့ကင်ဆာကိုဟိုမဖြစ်အောင်လုပ်မဲ့mechanism ကလုံနိုင်တော့တာပေါ့ဆိုတော့အဓိကအချက်ကတော့ဒီရက်ကိုကဒီမှတ်လို့ပေါ့ကန်ဆာမဖြစ်အောင်တားနေတဲ့အလုပ်ကိုသွားပြီးတော့အနောက်ရှက်ပေးလို့ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အရက်ကြောင့်အမျိုးသမီးတွေပိုပြီးတော့ထိခိုက်နိုင်တာနောက်ပြီးတော့အားလုံးအတွက်ကန်ဆာသတိပြုစရာတွေကိုဒီအမေရိကန်ပြည်ထောင်စုကတက်ကြီးယောဂအထုကုသမားတော်ကြီးဒေါက်တာမျိုးမင်းအောင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။မြန်မာပြည်တော်ဝန်တိုင်းရင်းဒေသကနောက်ဆုံးရအဖြစ်အပျက်တွေကိုစူးစီးတင်ပြပေးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့ FVBR တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ KIO ဌာနချုပ်လိုက်စာအနေကလမ်ဆန်ရန်ရွာနာမှာစစ်တပ်နဲ့ KIA တပ်ဖွဲ့တို့အကြားစစ်ရေးတင်းမာမှုပြစ်ခတ်မှုတွေထဲအရက်သားတယောက်ကြီးထိမှန်ခဲ့ပါတယ်မောင်တော်မျိုးနဲ့ငခုရနယ်ကြားဆောင်စခန်းကစခန်းမှုအပါဝင်အရာရှိ၃ယောက်ထွက်ပြေးသွားပါတယ်။တရင်တော်တွေထဲမှာတော့စစ်တပ်က၄ချောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးရန်တမ်းပစ်ခတ်မှုတွေပို့ပြီးတော့လှုပ်လာလို့ပြည်သူတွေအနေနဲ့မဖြစ်မနေဘုံခိုကျင်းတွေတူကြဖို့မင်းတပ်မျိုးနဲ့ပြည်သူအုပ်ချုပ်ရေးအဖွဲ့ကထပ်မံတတိပေးလိုက်တဲ့အကြောင်းတွေကိုနားဆင်ကြားရမှာပါရှင်
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဝိုင်းမော်မြို့နယ်နမ်ဆန်ရန်အနီးကစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားစစ်ရေးတင်းမာမှုတွေထဲအရက်သားတယောက်ကြီးထိမှန်ခဲ့ပါတယ် KIO ဗဟိုဌာနချုပ်အနီးမှာရှိတဲ့နမ်ဆန်ရန်ရွာမှာဇူလိုင်လ3ရက်နေ့မနက်ပိုင်းကစပြီးတော့စစ်တပ်ကစစ်ကြောင်းထုံဝင်ရောက်လာတာကြောင့်နှစ်ဖက်ကြားစစ်ရေးတင်းမာလျက်ရှိရာဒေသခံထောင်ချီလဲထပ်မံထွက်ပြေးတိမ်းရှောင်နေကြရပါတယ်ထိမှန်တန်ရန်ရသွားတဲ့လူကဗမော်ဘက်ကနေပြန်လာတဲ့အရက်သားတယောက်ဖြစ်ပါတယ်နမ်ဆန်ရန်မှာတော့ဇူလိုင်လ3ရက်နေ့မနက်ကနေ4ရက်နေ့အထိပြစ်ခတ်တံတွေကြားနေရပြီးနှစ်ဖက်ကြားတိုက်ပွဲတွေဖြစ်နေတာလို့ဒေသခံတယောက်ကပြောပါတယ်
ရခိုင်ပြည်မောင်တော်မြို့နယ်ငခုရနယ်ချားဆောင်စခန်းကစခန်းမှုအပါဝင်အရာရှိ3ယောက်ကဇူလိုင်လ3ရက်နေ့ညနေပိုင်းမှာစခန်းကနေထွက်ပြေးသွားတယ်လို့ဒေသခံတွေကပြောပါတယ်သူတို့ဘာကြောင့်ထွက်ပြေးသွားတယ်ဆိုတာကိုမသိရပေမဲ့စခန်းမှာဓမြမှုတစ်ခုနဲ့ဆက်ဆက်ဖမ်းဆီးထားတဲ့မွတ်စလင်ယွာကအုပ်ချုပ်ရေးမှူးတဦးထွက်ပြေးလွတ်မြောက်သွားတာကြောင့်ဖြစ်နိုင်ကြောင်းဒေသအတွင်းသတင်းတွေထွက်နေတယ်လို့ဒေသခံတယောက်ကပြောပါတယ်သူတို့3ဦးထွက်ပြေးသွားပြီးနောက်ကျင်းချောင်းပြူဟာနဲ့ကြီးကန်းပြင်နယ်ချားဆောင်ဌာနချုပ်တွေကကျန်တဲ့ချီတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေငခုရဘက်ကိုကားတွေနဲ့သွားနေတာကိုမြင်တွေ့ရတယ်လို့လည်းဒီတခန့်တွေကပြောပါတယ်
ချင်းပြည်နယ်မှာစစ်ကောင်စီရဲ့တန်ချက်ကရင်နှစည်းကိုချေမုံဖျက်ဆီးနိုင်ခဲ့တဲ့ချင်းအမျိုးသားတပ်ဦး CNF နဲ့ချင်းလန်ကာကွယ်ရေးတပ်ဖွဲ့ CDF တပ်ဖွဲ့တွေကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကစက်ငွေ3,000ကုန်ပြုစုချင်းမြန်လိုက်ပါတယ်ဇူလိုင်လ4ရက်နေ့ကကျင်းပပြုလုပ်တဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့22ကြိမ်မြောက်အစည်းအဝေးမှာစစ်စစ်ချင်းမြန်ရေးအဖွဲ့ကလေ့လာသုံးသပ်စစ်စစ်ခဲ့ပြီးတဲ့နောက်ချင်းမြန်ခံရတာဖြစ်ပါတယ်ပြီးခဲ့တဲ့ဧပြီလ23ရက်နေ့ကစကိုင်းတိုင်းကလေးမြို့ကနေဟာခါမြို့ကိုချီတက်လာတဲ့တန်ချက်ကရင်နစည်းအပါအဝင်စစ်ကောင်စီရင်တန်းအားလုံးကို CNF နဲ့ CDF ပူးပေါင်းတပ်ဖွဲ့တွေကချွန်ကျုံရွာအနီးမှာတိုက်ခိုက်ချေမုံဖျက်ဆီးခဲ့ကြတာဖြစ်ပါတယ်
ဇူလိုင်လ4ရက်နေ့မနေ့အစောပိုင်းမှာကယားကရနေပြည်ဒီမော့ဆူမြို့နယ်အနောက်ဖက်ချမ်းကစစ်ရှောင်စခန်းတနေရာဘုံကျဲတိုက်ခိုက်ခံရမှုကြောင့်ထိခိုက်မိတဲ့မိသားစုဝင်3ယောက်ထဲကအသက်3နှစ်နီးပါးအရွယ်ကလေးကအသက်အန္တရာယ်စိုးရိမ်ရတယ်လို့စစ်ရှောင်တွေကပြောပါတယ်စစ်ကောင်စီကလေရင်နဲ့လေကြိမ်လာပစ်ခတ်ခဲ့လို့စာတင်ကျောင်းနဲ့စစ်ရှောင်တွေရဲ့တဲတချို့ပျက်စီးသွားပါတယ်အခုဆိုစာတင်ကျောင်းကိုလည်းပိတ်ထားရတယ်လို့စစ်ရှောင်တယောက်ကပြောပါတယ်တိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲစစ်ရှောင်တွေနဲ့ပြည်သူတွေနေတဲ့နေရာတွေကိုစစ်တပ်ကရန်တမ်းပစ်ခတ်တိုက်ခိုက်နေတာကြောင့်သူတို့တွေဘယ်မှာပြောင်းရွှေ့နေထိုင်ရမှန်းမသိဖြစ်နေကြပါတယ်
မွန်ပြည်နယ်တထုံနယ်ဘေးလင်းမြို့နယ်အကြားမှာမိုင်းခွဲဖျက်ဆီးခံထားရတဲ့ဂျုံအိတ်တံတားတစ်ချမ်းကိုစစ်ကောင်စီကယာယီဘေးလီတံတားအ мян ထိုးနိုင်ဖို့ပြင်ဆင်ထားပေမဲ့လုံခြုံရေးအခြေအနေကြောင့်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့တထုံခရိုင်လမ်းဦးစီးဌာနနဲ့နှီးဆက်သူတွေကပြောပါတယ်တံတားကိုမိုင်းခွဲတဲ့နေ့မှာပဲလာရောက်စစ်ဆေးကြတဲ့စစ်ကောင်စီအရာရှိတွေဌာနဆိုင်ရာတာဝန်ရှိသူတွေဟာ drop bomb တွေနဲ့ထပ်မံတိုက်ခိုက်ခံလိုက်ရပြီးတထုံခရိုင်လမ်းဦးစီးမှု
နဲ့လူတယောက်သေဆုံးပြီး28ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စစ်ရေးအရာစစ်တပ်ရဲ့ရိတ်ခါလက်နက်လူအင်အားအစရှိတဲ့ထောက်ပို့လမ်းကြောင်းကိုဖျက်တောက်ဖို့အခုလိုဖျက်ဆီးလိုက်တာဖြစ်တယ်လို့ KNU တထုံခရိုင်မိတ်ဖက်ရေးရာကြီးကြပ်ကွက်ကဲမှုကော်မတီဥက္ကဋ္ဌကပြောဆိုထားပါတယ်။
ရှမ်းပြည်မြောက်ပိုင်းတိန်နေမြို့နယ်မှာအသက်16နှစ်အရွယ်ကလေးကိုတခုတမျရှင်းလင်းရေးအဖွဲ့ဝင်မြို့နယ်ထွေအုပ်ရဲ့ရက်ကွက်စည်ကြီးကပြစ်တက်လိုက်ပါတယ်။ဇူလိုင်လ2ရက်နေ့ညနေပိုင်းတိန်နေမြို့မိုင်းပါအုပ်စုဘက်မှဖြစ်ပွားခဲ့တာပါ။အသက်16နှစ်အရွယ်ရွာသားကလေးနှစ်ယောက်စိုင်းကယ်တစီးနဲ့သွားလာနေချိန် SSPP စစ်သားနဲ့မြို့နယ်ထွေအုပ်ရုံးရဲ့ရက်ကွက်စည်ကြီးတို့စီးလာတဲ့စိုင်းကယ်ကတားဆီးချိန်မရက်ပေးလို့ဆိုပြီးရက်ကွက်စည်ကြီးကပြစ်ခတ်လိုက်တာဖြစ်ပါတယ်။ပြစ်ခတ်မှုကြောင့်အနောက်ကလိုက်ပါစီးနှင်းလာတဲ့ကလေးကောင်းထိပ်ပြီးပွဲချင်းပြီးတည်ဆုံခဲ့ပါတယ်ပြစ်ခတ်ပြီးနောက်ထွေအုပ်ယုံစည်ကြီးကတော့ထွက်ပြေးလွတ်မြောက်သွားခဲ့ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးတော့မှာပါချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးရန်တမ်းပြစ်ခတ်မှုတွေပို့ပြီးတော့လှုပ်လာတာကြောင့်ပြည်သူတွေအနေနဲ့မဖြစ်မနေဘုံခိုခြင်းတွေအမြန်တူးကြဖို့မင်းတပ်မြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့ကထမှန်တတိပေးလိုက်ပါတယ်ဒီကြောင့်ကိုရောဘက်ကစုစည်းထားပါတယ
်စစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်တပ်ဖွဲ့တို့ကြားမကြာခဏတိုက်ပွဲဖြစ်ပွားနေတဲ့မင်းတပ်မြို့နယ်မှာဘုံခိုခြင်းတွေတူးကြဖို့အရင်ကကြီးငါခဲ့ပြီးဖြစ်ပေမဲ့ပြည်သူတွေအနေနဲ့လိုက်နာမှုမရှိတဲ့အပြင်စစ်ကောင်စီဘက်ကလည်းလေကြောင်းအပအဝင်လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေပိုလှုပ်လာတာကြောင့်ထမှန်တတိပေးထုတ်ပြန်ရတာလို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကတာဝန်ရှိသူကိုရောမန်ကပြောပါတယ်
ရှိရင်ဒီကဟိုလူခေးရွာကိုပုံကျဲတယ်ပြီးတော့လက်နဲ့ကြီးနဲ့ငါးကျင်းတစ်တယ်28ရက်နေ့မှာပဲဒီဝမတူရွာကိုလက်နဲ့ကြီးနဲ့တစ်တယ်ပေါ့နော်ပြီးတော့အဲဇူလိုင်လ1ရက်နေ့မှာပဲစိုက်နယ်တုံးကတော့ရွာတရွာကိုနော်လက်နဲ့ကြီးနဲ့ပြန်ထုတယ်ပုံကျဲတာလက်နဲ့ကြီးနဲ့ထုတော့ခတ်ဆိတ်ဆိတ်ဖြစ်နေတဲ့အတွက်ကြောင့်အဲလည်းအဲ့လိုကြုံညာပြီးသားပါပဲဒါပေမဲ့လိုက်နာမှုအားနေတယ်အားတွေ့ရလို့ရောပြီးတော့နည်းနည်းအဲ့လိုလက်နဲ့ကြီးပြစ်တာပြန်ဆိတ်ခတ်ဆိတ်ဆိတ်ဖြစ်လာတဲ့အတွက်ကြောင့်ပေါ့နော်အဲ့ဒါဒီတရင်ကိုပြန်ထွားခြင်းဖြစ်ပါတယ်
မင်းတပ်မြို့နယ်အတွင်းကချက်ရွာစွန်တောင်ပလိတ်ထွေရောင်လောင်းပန်းပါနဲ့လုံခေးကြီးရွာမင်းတပ်မတူပီကာလာမပေါ်ကစခန်းတွေကိုစစ်ကောင်စီကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးတိုက်နယ်အမှတ်နှစ်3နဲ့4အတွင်းသို့လက်နက်ကြီးတွေနဲ့မကြာခဏရန်တမ်းပစ်ခတ်မှုတွေပြုလုပ်နေတယ်လို့မင်းတပ်ပအဖကဇူလိုင်လ1ရက်နေ့ကထုတ်ပြန်ပါတယ်တော်လှန်ရေးအရှိန်အားကောင်းလာတာနဲ့အမျှစစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးပစ်ခတ်မှုတွေပုံမူလှုပ်ဆောင်လာတာကြောင့်ပြည်သူတွေအသက်အန္တရာယ်ထိခိုက်မှုမရှိစေရေးတက်ဆိုင်ရာမြို့နယ်နဲ့တိုက်နယ်တွေကတာဝန်ရှိသူတွေအနေနဲ့စက်မှတ်ဆောင်ရွက်ဖို့လိုအပ်တယ်လို့လည်းဆိုပါတယ်ချင်းပြည်သူတွေအနေနဲ့ကာကွယ်တပ်ဖွဲ့တွေရဲ့လမ်းညွှန်ချက်အတိုင်းလိုက်နာဖို့လိုအပ်ပြီးဘုံခိုခြင်းတွေစနစ်တကျစောင့်နိုင်ဖို့ကိုလည်းကိုငင်ထောက်ပံ့ပေးဖို့လိုအပ်တယ်လို့ချင်းရည်ရဖွဲ့ချုပ် ICA ဒုညွှန်ကြားရေးမှူးစလိုက်ဗန်ဆွီဆန်ကပြောပါတယ
်ဘုံခိုခြင်းတွင်လည်းဖြားလေ CDS တွေရဲ့လမ်းဖို့ဟောက်ကန်တိချလေးလုံးနိုင်ပါစေဖြစ်ပါအဲ့လိုဘုံခိုခြင်းတွေစနစ်တကျလုပ်ဖို့တက်ဆွေရင်ကျွန်တော်ဘာမှမချိနာလေရန်တို့အမေဖြစ်တဲ့ကြောင့်လို့ပြန်ပါရောက်ပြည်သူများအနေနဲ့လည်းဒီပြည်တော်မှရှိတဲ့ပြည်သူတွေအတွက်ဒီတော်မှရှိတဲ့ပြည်သူတွေလုံခြုံရေးအတွက်သူတို့ရောက်ရှိနေတဲ့နိုင်ငံကနေထောက်ပံ့ပေးနိုင်ဖို့အတွက်လည်းအရင်လိုအပ်ပါလိမ့်မယ်
မင်းတပ်မြို့နယ်ကပြည်သူတွေအနေနဲ့ရိုးရာပွဲလမ်းတွေပြုတ်လုတာလူစုလူဝေးပြုတ်လုတာတွေကိုရှောင်ကျဉ်ကြဖို့လေမင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအရင်အေဘီလကရဲကထုတ်ပြန်ထားတာဖြစ်ပါတယ်2021အာနာသိန်းချိန်ကနေအခု2023အေဘီလအထိချင်းပြည်နယ်နဲ့ကလေးခရိုင်အတွင်းမှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှု89ကြိမ်ထက်မနည်းပြုတ်လုခဲ့ပြီးလေကြောင်းတိုက်ခိုက်မှုကြောင့်ချင်းလူမျိုး64ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ချင်းရည်ရဖွဲ့ချုပ်ကဆိုပါတယ်
မိုခါဆိုင်ကလုံးမုန်တိုင်းကြောင့်ရွာကနှစ်ပေလောက်နှိမ့်ကျသွားတဲ့ရခိုင်ပြည်နယ်ပေါတော်မြို့နယ်တွေကတဲခုံရွာသားတွေရွာနေရာပြောင်းရွှေ့ခွင့်ရဖို့စစ်ကောင်စီကိုတောင်းဆိုထားပေမဲ့တစုံတရာအကြောင်းပြန်ကြားတာမျိုးမရှိသေးဘူးလို့ဆိုကြပါတယ်။မောင်အေးကနေစုစည်းထားပါတယ်ရှင်
။မိုခါဆိုင်ကလုံးမုန်တိုင်းကြောင့်ယောနေရမြေနှစ်ပေလောက်နှိမ့်ကြတော့တဲ့အတော်မိုးရသည်မှာဆနေဖို့စိုးရင်ရလို့အခုလိုရွာပြောက်ဖို့အတော်မြို့နေအုပ်ချုပ်ရေးမှုကိုတံပြထားတာဖြစ်တယ်လို့ကြေးရွာအုပ်ချုပ်ရေးမှုဖြစ်သူဦးသိန်းထွန်းကရခိုင်ပါတာနဲ့အခုလိုပြောပါတယ
်မိုခါမုန်တိုင်းတိုက်ခိုက်ပြီးတဲ့နောက်တင်လိုက်တာပါပေါတော်မြို့နယ်ကိုပြန်လို့တော့အကြောင်းမကြားသေးဘူးအပေါ်ကရေလွတ်မိုးလွတ်နေရာတစ်ခုကိုပြောင်းချင်တယ်မိုးရတီဆိုတော့တည်ရကြီးတဲ့အချိန်ဖြစ်တယ်အဲ့ဒါကြောင့်စိုးရင်ရတာတွေရှိတယ်လွန်ခဲ့တဲ့ဇွန်လ10ရက်နေ့တုန်းကမြို့နယ်အုပ်ချုပ်ရေးမှူးကိုခုလိုတင်ပြတောင်းဆိုထားတာပါ
ဒီခုံရွာမှာပေါတော်မျိုးနေမြေငူကျွမ်းမြောက်ပိုင်းမှာတည်ရှိပြီးမုံတိုက်ကျောက်ရွာလုံးကျွယ်ပြသခဲ့ရတယ်လို့မြိုက်ကဲနာမှာတည်ရှိတဲ့တော့နှိုက်ဆိုင်နှိုက်တိုက်ရေတိုက်စမှုဒဏ်ကိုလည်းခံနေရတယ်လို့ရွာသားတွေကပြောပါတယ်။လာရှိအချိန်ကမိုးရွာသည်လည်းဖြစ်တဲ့တော့စားနေထိုင်ဖို့ကလည်းစိုးရိမ်နေကြရတယ်လို့ကြေးရွာသူတယောက်ကပြောပါတယ်။
နေဝင်သွားတာတော့မပြောနဲ့တော့ရေနဲ့တညီလေးပစ်သွားပြီ။စိုးရင်ရတာကဘယ်နည်းမုံတိုင်းလာရင်တည်မှာလဲဆိုတာပဲဖြစ်နေကြတယ်။အစိုးရကရွာချပေးမယ်ဆိုတော့အဲ့ဒီနေရာတွေမှာသွန်းနေမယ်လေ။အသက်အန္တရာယ်ကတော်တော်များသွားပြီ။အမှန်ကဒီနေရာမှာမနေသင့်တော့ဘူး။
မောခမုန်တိုင်းကြောင့်နေအိမ်တွေပြတ်စီသွားတဲ့ရွာသားတွေမှာလည်းဖြစ်တယ်လို့နေထိုင်ကြရပြီးလုံလောက်တဲ့အကူအညီတွေလည်းမရသေးဘူးလို့ဦးစိန်ထွန်းကပြောပါတယ်။
ပြည့်စည်တဲ့အိမ်တွေကိုတော့တာပေါ်လင်ချာမိုးတဲ့သူကမိုးတနည်းမိုးတဲ့သူကမိုးပြီးဖြစ်တယ်လို့နေထိုင်ကြရတယ်။အစိုးရဘက်ကတော့ဆန်နှခါပေးပြီးတယောက်ချင်းစီကိုပေးတာ။လူတယောက်ကိုနှုတ်စီဘူး6လုံးလောက်ရတယ်။တခြားထောက်ပံ့တာတွေတော့မရှိသေးဘူး
။မေလာ14ရက်နေ့ကတိုက်ခတ်ခဲ့တဲ့မောခါဆိုက်ကလိုမုန်တိုက်တံကိုစိုက်တွေရသေးတော်ပေါက်တော့နဲ့ပုံကြွန့်စားတဲ့မြို့နယ်တွေမှာအဓိကခံခဲ့ကြရပြီးရခိုင်ပြည်တစ်ခုလုံးအတိုက်တာနဲ့လူနေအိမ်2သိန်းကျော်ပျက်စီးခဲ့ရတယ်လို့လူပေါက်1000ကျော်ထိခိုက်နိုင်တာခဲ့ရတယ်လို့ရခိုင်အမျိုးသားအဖွဲ့ချုပ်ကထုတ်ပြန်တဲ့စာရင်းစရားတွေမှာဖော်ပြထားပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။
KIO ဌာနချုပ်လိုက်စားအနီးကနမ်ဆန်ညာညွာနာမှာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားစစ်ရေးတင်းမာမှုတွေထဲအရက်သားတယောက်ကြီးထိမှန်ခဲ့ပါတယ်။မောင်တော်မျိုးနဲ့ငကူရနေချာဆောင်စခန်းကစခန်းမှုအပါအဝင်အရာရှိ3ယောက်စခန်းကနေထွက်ပြေးသွားပါတယ
်။သရရှင်တွေခုနားဆင်နေကြတာကတော့နန်ဆက်ဒေတာအတိုင်းသားသတင်းတော်တွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမီပ
ါ။ FBA အတိုင်းရင်းသတင်းတော်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်အတိုင်းရင်းသတင်းလွှာအစီအစဉ်ကိုရှုစားနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြတာရင်းညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်တောက်ချာမနက်ခင်းမှာလဲတက်လက်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ VOE ကနေထုတ်လင်းခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် VOE မြန်မာပိုင်းရဲ့ email လိပ်စာ burmese@voenews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်မကြခင်အစီအစဉ်တွေအဆုံးသတ်တော့မှာမို့ကြတာရင်းညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုရနိုင်ကတက်လက်ပြောပြပေးပါမယ်ရှင်
မနက်ငယ်ရပြိပခဆုံးသက်ရင်နိုင်ငံရေးအရအဖြေရှာတဲ့အခါဘလို့ပဲအဖြေရှာရှာကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေကိုအေးအေးယူနိုင်တဲ့တာဝန်ခံမှုရှိရမှာဖြစ်ပြီးတော့နိုင်ငံတကာရာဇဝတ်ခုံရုံးကအေးအေးယူနိုင်ဖို့လိုအပ်တဲ့အကြောင်းလူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗော်ကာတာကဒီကနေ့ဂျနီဗာမှာကျင်းပတဲ့လူခွင့်ကောင်စီအစည်းအဝေးမှာပြောဆိုသွားပါတယ်လက်ရှိအချက်တဲကလွန်မြောက်နိုင်တဲ့နီလန်ဟာဆက်လက်ပေါ်ပေါက်နေတဲ့အထူးစိုးရိမ်စရာလူခွင့်ချိုးဖောက်မှုတွေနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုအေးအေးယူနိုင်တဲ့တာဝန်ခံမှုရှိရမယ်ဆိုတဲ့အချက်အပေါ်မှာအလေးနက်ထားဖို့လိုပါတယ်လူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်ခုံရုံးကနေအေးအေးယူနိုင်ရေးလွှဲပြောင်းပေးဖို့လုံခြုံရေးကောင်စီကိုကျွန်တော်တိုက်တွန်းချင်ပါတယ်ဆိုပြီးတော့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗော်ကာတက်ကပြောဆိုသွားပါတယ်အနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာစစ်တပ်ရဲ့လက်ချက်ကြောင့်အနည်းဆုံးလူ 3,800 ကျော်သေဆုံးခဲ့ပြီးလူပေါင်း 13,000 ကျော်ဖမ်းဆီးခံခဲ့ရတဲ့အကြောင်းယုံကြည်စိတ်ချရတဲ့သတင်းတွေကိုကူကားပြီးတော့မဟာမင်းကြီးဗော်ကာတက်ကပြောဆိုသွားခဲ့ပါတယ်။တမောင်းများစွာသောမြန်မာပြည်သူတွေစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာဆင်းရဲဒုက္ခခံစားနေရပြီးစစ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့လူခွေအခြေအနေဟာတိတိတသာဆိုးရွားလာခဲ့တယ်လို့ဗြိတိန်လူခွေဆိုင်ရာတမ်ဘတ်ဂျီရီတာဖရန့်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့53ကြိမ်မြောက်ကုလသမဂ္ဂလူခွေညီလာခံမှာပြောကြားလိုက်ပါတယ်မြန်မာစစ်တပ်ဟာလေကြောင်းကတိုက်ခိုက်မှုတွေပြင်းညှဉ်းပန်းနှိပ်စက်တာလိမ်မိုင်းဆိုင်ရာဆိုင်ရာနဲ့ကြားမကွဲပြားမှုပေါ်မှာအခြေခံတဲ့အကြမ်းဖက်မှုတွေကိုရဲသားတွေပေါ်ကျူးလွန်နေတယ်လို့လည်းပြောပါတယ်မြန်မာစစ်ကောင်စီဟာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေနဲ့လူခွင့်လေးစားလိုက်နာသူတွေရဲ့အသံတွေတိတ်သွားအောင်ဒီဂျစ်တယ်နည်းပညာအသုံးချမှုကိုတင်းကျပ်စွာကန့်သတ်ချုပ်ချယ်ထားတယ်လို့ဗြိတိန်အခြေစိုက်လူခွင့်အဖွဲ့ Article 19ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့လူခွင့်ကောင်စီမှာပဲဒီနေ့တင်ပြသွားခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းချင်းညုတ်ကိုကိုရန်နိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sean Gunchan နဲ့ Justin Twist တို့ဖြစ်ပါတယ်ကျမကစုမော်ပါရှင်ဒီညအစီအစဉ်လေးတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာကြပါစီရှင်
This program has come to you from the Voice of America, Washington.